Billy Eichner fait Chikou. J'en veux la terre, et yé. Ne fais si yé, c'est nana. Ne t'en mets, t'en couni. Y'a qu'un dîner, t'en doué yoga. T'as un logo, y'a qu'un sita, d'élian, taupe, ni gale. Droga, abandu. Ihan tu jin, di lai shin wu jin. Dana di la, dhamata bhavana di gu guamya asu jin, su le. Yini tu ade kudu kang hu, di gu chang tu di ro. Kunji udama pala ye, shauta za gu le, chang tu di ro. Dini, within the Pau Doya, Yitta Vihari, Tamayong Jima, Diyari Devu Khocha Dibu Yantra, Ajahn Chibong Di Naki Bari, Dilo Jami Chibong La Gero, Yakain Diva, Yakain Dine Surahale, Kasinunga, Tadana Alam Alam Tinsha Kere, Dine dekume chide. Dine ke, dine chinkago sila ye suye. Pao doya, tadana li tadi halewe. Gwalong ne, shinsa dido. Tadana ro chonga nere, tadana gu dadi. Tana vidya lu, pyo me suye, pyo nainde. Nikala. ချင်းကိုရောက်ရှိပြီးငါခဲ့ပြီဖြစ်တယ်။တချင်းတော့ကသာသနာဆောင်ကားခဲ့တဲ့ရခိုင်ပြည်ဒီနေ့ရသာသနာဆောင်ကားနေတဲ့ဦးဇင်းသူအောက်မြန်မာပြည်မှာရှိနေတဲ့ပေါ့တော့ရသာသနာရေးသားကြီးဒေသနှစ်ခုပြန်လည်ပြီးတွေ့ဆုံပြီးတော့သာသနာပြုလုပ်ရ ကျယ်လေလောက်ဆောင်ကြတဲ့ဖွဲ့လေးတစ်ခုလို့ပြောမယ်ဆိုရင်လည်းပြောနိုင်တယ်ဖွဲ့လေးတစ်ခုပဲဒါကြောင့်မို့အချင်းကြီးအချင်းခါနဲ့လောကံသိမြင်နေတဲ့တရားလေးတစ်ခုကိုဒီနေ့ဟောပြီးမယ်ဒီလိုသိညွှန်ကိုင်းဆိုင်ပြီးတော့လာခဲ့တာပဲဖြစ်ပါတယ် ချင်းဒီတောင်းရွေကိုတောင်းပြီးတော့အကျောကံသိမြင်နေတဲ့တရားလေးဟောရမယ်ဒီလိုသိကံဖြစ်ပေါ်လာတော့ဘယ်လိုတရားမျိုးဟောမလဲဒီလိုသိကုသိသံလေးတွေကဖြစ်ပေါ်လာစေတဲ့အကြောင်းရင်းထောက်ခံကြတော့ဘုန်းကြီးဥဒ္ဓမဘာသာရှင်ဖြစ်ပါလေသာသနာပြုသိတဲ့တရားတော်လေးတစ်ခု ဘုန်းကြီးဟောပြီးပါလားဒီလိုမျိုးရှောက်ထားလာတဲ့အတွက်ကင်းလျော်ပြောကံလေးတဲ့ညီညွတ်လေးတဲ့အကြောင်းတရားတွေကိုကျောင်းပြပြီးတော့ဦးဇင်းကတရားနာမယ်လေးကိုသာသနာပြုလုပ်ငန်းနှစ်သာသနာပြုစိတ်ဓာတ်တရားဒေသနာတော်ဒီလိုမျိုးဦးဇင်းနာမည်ပေးထားလိုက်ပါတယ်ဒါကြောင့်ဒီနေ့တို့ဒီနေ့ သာသနာလွေဝင်ရှင်ဟန်တွေနဲ့သာသနာလွေဝင်ဖီလာရှင်တွေသာသနာလိုကူမိခိုတိကလဲလျောင်းနေကြတယ်တခါတခါမှအပေါင်းကြောင့်ဒီသရောကောင်းတွေအတွက်သာသနာတော်နဲ့စုံစည်းခြင်းနဲ့အတူသာသနာပြုလုပ်ငန်းကို ရန်သူလည်းရန်သူရဲ့ဌာနန္တရကနေပြီးတော့လှုပ်ဆောင်နေကြသလိုဒီလရှင်တွေလည်းဒီလရှင်တွေရဲ့ဌာနန္တရကနေပြီးတော့လှုပ်ဆောင်နေကြဒါပဲဖြစ်ပါတယ်ဒီလိုပဲသာသနာတော်ကိုမိခိုစိကလဲလျောင်းဆောက်ပံ့နေကြတယ်တခါတခါမှအသောသရောကောင်းတို့တွေဟာလေးတဲ့ သာသနာ့ရှိလူငယ်ချင်းမှာတစ်စိတ်တစ်ပိုင်းအားဖြင့်ပေါင်းရင်းနေကြတဲ့ပုဂ္ဂိုလ်များပဲဖြစ်တဲ့အတွက်ဒီတရားကိုဟောရခြင်းပဲဖြစ်တယ်ဒီတရားကိုဟောကြားမိမှာတရားတိုင်းရှင်ဖြစ်တော်မူတဲ့ဒီတကထွတ်ထွင်းမြတ်စွာဘုရားရှင်ကိုဥဒိနေတကွာတရားနာစိတ်တအားလုံးပဲရည်စည်ရာသိမှမို့ပြီးတော့ယူတည်စွာရှိခိုးကြတော်လိုက်ကြသူဘုဒ္ဓဘောဓါယသိသိတိထံတော်ယောသမထာယသာသမထာယသံတော်သမန်တိနောဝါသရဏာယသာနိဗ္ဗုတောနိဗ္ဗာနခာယသံလောကသရဏံတိလောကသရဏောလောကသုမာယိကိုသာယတစုဖြစ်တော်မူသောယောနာသောဗုဒ္ဓတာဂတိရောယတိယစိန္ဒီယသုသာခြင်းမြတ်စွာဘုရားတိဘုဒ္ဓသစ္စာနှင့်ကိုရောတိုင်းသူထင်သိမြင်တော်မူပြီးဖြစ်၏ဘောရာယသာသတိသာသူဘုဂလူတို့ကုသူထင်လင်းတိကြပါစေခြင်းချုံငါ၎င်းတန်သောကုရောကသည်ယဉ်စီတော်မူပြီးဖြစ်၏ဓမ္မသာယသာသတိသာသူဘုဂလူတို့ကုသူမေယင်းယဉ်ချေကြစေခြင်းငါ၎င်းတန်တော်ကိုယ်တိုင်ကားသည်ကိလေသာဥပုခတ်သိဉ္စီတော်မူပြီးဖြစ်၍သမထာယသာသတိသာသူဘုဂလူတို့ကုသူမေယင်းကိလေသာကိုငြိမ်းကြပါစေခြင်းငါ၎င်းဒိနောဝါသမယနဝံဂရစံကိုကုသံသုသောကုရောတိုင်းရောက်ပြီးရှိရသလည်းယဒရဏာယသာကုရောသတုသတ္တိုက်သူတို့နေဘူးသာဝံမာဝေခံတုကုသံသုသောရောက်ကြပါစေခြင်းချူငါ၎င်းနိဗ္ဗုတောကိလေသာပြိဋိဘံဝင်ဆံယုတ်သိကုရောတိုင်းဤငြိမ်းတော်မူ၏ဖြစ်၍နိဗ္ဗာနသာယသာကုရောသတုဝိနည်းလူတို့ဘုခသိငြိမ်းကြပါစေခြင်းချူငါ၎င်းဓမ္မနိဗ္ဗိလိနဓမ္မစကုဒီတိတိကရုဏာရှိသာမေတ္တာဖြင့်ဟောကြားတော်မူခဲ့ပါသည်။လောကသရဏံလောကသုံးပါးဤကိုယ်စားရာတစုဖြစ်တော်မူသောဒါနာကမ္မူဒါနာဂမိရောယတိယစိန္ဒီယသုသာသူမြတ်စွာဘုရားကိုနမိနမာမိကုနုနှလုံးသုံးစုံကြောင်းပြောဘံကိုလျှော့ရေကတော်မြတ်နိုးလည်းဆုံးမူ၍ရှိခိုးညောပါဤမြတ်စွာဘုရားမြတ်စွာဘုရားယထာဘိပုပ္ပာရသိမ္မာခိရာမာလာကုနေဘူးဧဝံသာတိနာပိစေနာကတ္တခံသုတလံဘောပဏိသောနေမာသတ္တိပညာရှိသည်ပုပ္ပာရသိမ္မာပန်စုတိဟူသောသံဃုံတေမာဘူမြာစွာကုန်သောမလာကုလေပံကုန်တို့ကိုဒီရာယသာပိတိကုံရာသကေတုဒီဝဤတို့၌ယူပြီးဥပမာသူသာလျှင်သာတိနာမွေဖွာလာတိုင်းတော်မိစိနာတိသတ်သောသဘောရှိသောပုဂ္ဂိုလ်သည်ဘုံများစွာကုန်သောကုသလံကောင်းမှုကုသိုလ်ကို Gata da bhyute bhyutai bhyutala ဘုရားရှင်ပြင့်နေတဲ့တန်ခိုးရင်ကြီးတစ်ခုရှိတယ်ဆိုကြသို့ဘုရားရှင်ပြင့်နေတဲ့တန်ခိုးရင်ကြီးတဲ့ကိုမိမာသတိကြောင့်ပြုနေသည့်နေတဲ့ပညာရှိသူတော်ကောင်းတစ်ခုရောက်ရှိသွားပြီဒီလိုရောက်ရှိသွားတဲ့အခါမှာဘုရားရှင်နေနေတဲ့တန်ခိုးရင်ကြီးကတန်မျိုးစုံတွေကိုမိမိနှစ်သက်ဉာဏ်တို့တဲ့သံဒီကိုသုခူးပြီးတော့ဆန်းကျင်မှာဖြစ်တယ်လို့ပဲဒီနေ့ဥယင်ကြီးနဲ့ဂျူတဲ့သာသနာဥယင်ကြီးထဲမှာဒီရင်တို့သာသနာလုံငန်းရဲ့ဒီကိုလှုပ်ဆောင်နေကြတယ်သာသနာကိုဒီကိုသိကလည်းလျောင်းထောက်ကန်ပြီးတော့နေထိုင်ကြတဲ့ပုဂ္ဂိုလ်ဒီဟာတနည်းပြောရင်တော့သာသနာဥယျာဉ်မြေကြီးထဲမှာရောက်ရှိနေတဲ့ပုဂ္ဂိုလ်တွေနဲ့တူတယ်ဘုရားဆုံးပြန်လန်းနေတဲ့သံဥယျာဉ်ကြီးတွေရောက်ရှိသွားတယ်အတိအညာအလိမ္မာအစဉ်ကျင်ရှိနေတဲ့ပုဂ္ဂိုလ်အတွက်ဒီတန်တောင်းဆုံးနေတဲ့သံဥယင်ကြီးတဲကကောင်းတို့ရရာဖန်းဒီဟာအကျိုးရှိအောင်ဒီကုန်းဆန်းစင်ပြီးတော့အကျိုးရှိအားရှိတောင်းတွေကိုရဆောင်နိုင်တယ်လို့ပဲသာသနာဥယင်မြေကြီးတဲမှာသာသနာတော်ကိုမိခိုရှိကလည်းလျောင်းထောက်ပံ့ပြီးနေကြတယ်ဘုရားကောင်းအပေါင်းတို့အတွက်လည်းပဲဒီသာသနာဥယျာဉ်မြေကြီးထဲမှာရှိနေတဲ့တန်ပေါင်းစုံတွေကိုမိမိတို့အသိဉာဏ်ရှိရင်ရှိတယ်လို့ခုစပြီးတော့သင်္ခေတယ်ဆိုရင်သင်္ခေနိုင်လို့ရှိနေတဲ့ဘဝပဲဖြစ်ပါလေဘာသာတန်ဉာဏ်ကြီးထဲမှာပြန်လည်နေတဲ့သံဃာကတော့မိမိတို့နှစ်သက်ဉာဏ်ရောလို့ခုဆိုပြီးတော့ငုံတွေကိုပြုပြင်ပြီးရှင်ဉာဏ်လေဆိုရင်ရှင်ဉာဏ်နိုင်တဲ့သဘာဝရှိပါတယ်ဒီလိုပဲသာသနာဥယျာဉ်ကြီးထဲမှာမိမိတို့တတ္တာတရားအားလျော်စွာမိခိုးစည်းကလည်းလျောင်းပြီးတော့နေကြတယ်သာသနာပြုလုပ်ငန်းတွေကိုလှုပ်ဆောင်နေကြတယ်ဘယ်လိုလှုပ်ဆောင်နေတဲ့အချိန်မှာမိမိတို့နေနဲ့လေးပဲဒီသာသနာဥယျာဉ်မြေကြီးထဲကဝင်လန်းနေတဲ့တန်အမျိုးမျိုးကြီးထဲကမိမိတို့သုခပန်ဆင်လို့တဲ့သံဃာတွေကိုပန်ဆင်နိုင်တဲ့ဘဝကိုပိုင်ဆိုင်ထားတဲ့ပုဂ္ဂိုလ်တွေလည်းဖြစ်ကြပါလေမင်းတို့ဒါနဆိုတဲ့တန်ကြီးကိုသုခပန်ဆင်းနေဆိုရင်လည်းပဲဆန်းစင်နိုင်တဲ့ဝိလံကြီးသာသနာဥယျာဉ်ကြီးဒီထဲမှာရှိနေတယ်။ဒီလိုဆိုတဲ့တန်ကိုသီကုံပန်ဆင်းနေဆိုရင်လည်းဆန်းစင်ပိုင်ခွင့်ဆိုတဲ့ဝိလံကြီးကသာသနာဥယျာဉ်ကြီးဒီထဲမှာရရှိနိုင်တဲ့အခွင့်အရေးတွေဟာမိမိတို့ရဲ့အသိဉာဏ်အစဉ်ကျင်တဲ့တတိတရားတွေပေါ်ပြီးပြီးတော့ရအောင်ယူနိုင်တဲ့အခြေအနေတွေဖြစ်ပါနေဒီလိုပဲဘာဝနာဆိုတဲ့သံဃာကြီးကိုဆင်းရဲမယ်ဆိုရင်လည်းဆင်းရဲပိုင်ခွင့်ရှိနေတဲ့သာသနာဥယျာဉ်မြေကြီးထဲမှာရောက်ရှိနေတဲ့ပုဂ္ဂိုလ်တွေလည်းဖြစ်တာပါလေဒီနေ့ဒီတရားကိုဟောရခြင်းရဲ့အကြောင်းရင်းကို တရားဤလုံးစခဲ့တဲ့အချိန်လုံးကပြောခဲ့ပြီးဖြစ်တဲ့အတိုင်းပဲဒီနေ့ဒါနကုသိုလ်ကံတွေကိုပြုစုကြတယ်ဒီလကုသိုလ်ကံတွေကိုပြုစုကြတယ်တခါထပ်ပြီးတော့ယံဘုချင်းဆိုတဲ့သာသနာ့ဘောင်ကိုဝင်ရောက်ခြင်းဒီလရှင်ဝတ်ချင်းဆိုတဲ့ကုသိုလ်ကံတွေကိုလည်းလည်းမြည်တို့ထူထောင်ခြင်းသည်သာသနာ့မြည်ခြင်းမှာသာသနာ့ဥယျာဉ်မြည်ခြင်းမှာမြည်တို့ကောင်းလို့ရရာပန်းတွေကိုကုသိုလ်ပန်းစင်ကြခြင်းပဲဖြစ်ပါလေ။ဒီလိုခွင့်လန်းကြီးဟာသာသနာ့ဝင်ဆုံးလာတဲ့အချိန်မှာပဲရရှိနိုင်တဲ့ခွင့်လန်းဖြစ်တယ်။သာသနာ့တွင်မှပြုတဲ့ကုသိုလ်တရားတွေနဲ့သာသနာ့မှာပြုတဲ့ကုသိုလ်တရားတွေဟာဘလို့မှဆိုင်ဆံဖို့ရန်အဖြစ်နိုင်ဘူးဘလို့မှလည်းမတူညီနိုင်ကြဘူးသာသနာ့တွင်လို့ခေါ်နိုင်တဲ့သာသနာ့ဥယျာဉ်မြေကြီးထဲမှာဒါနဆိုတဲ့သံဃုံကြီးသီလဆိုတဲ့သံဃုံကြီးတွေကိုမိမိတို့သိရှိကြတဲ့အတွက်ဒီသံဃုံကြီးတွေကိုငါတို့ရှင်ပြန်ကြမယ်ဆိုပြီးတော့ဒါနသံဃာကြီးတွေကိုရှင်ပြန်ကြတာလည်းဖြစ်တယ်လို့ဒီတော့သံဃာကြီးတွေဟာလည်းငါတို့အတွက်အကျိုးရှိတဲ့သံဃာကြီးတွေပဲဆိုပြီးတော့မိမိတို့လည်းရှင်ပြန်ကြခြင်းဖြစ်ပါတယ်ဒီလိုပဲဘာဝနာသံဃာကြီးတွေကိုလည်းမိမိတို့သင်္ခေနေကြတဲ့ပုဂ္ဂိုလ်တွေပဲဖြစ်ကြပါတယ်သာသနာ့ဥယျာဉ်မြေကြီးလို့ပြောမယ်ဆိုရင်လည်းရတယ်လို့လူဘဝရရှိထားတဲ့ပုဂ္ဂိုလ်တွေဟာလူဘဝဥယျာဉ်မြေကြီးထဲမှာဘဝရလာပြီးပုဂ္ဂိုလ်တွေလို့ပြောမယ်ဆိုရင်လည်းတွန်းထိုင်ပါတယ်လူဥယျာဉ်မြေကြီးထဲမှာမိမိတို့အပညာရှိရင်ရှိသလောက်တတိရှိရင်ရှိသလောက်အပညာလေးမှဆင်းခြင်းနဲ့တတိတရားတွေကိုမြည်ပြီးတော့မိမိတို့အဆင်ခြင်းနဲ့သံဃာကြီးတွေကိုရှင်မြတ်နေသာခြင်းဖြစ်တယ်ဒါနဆိုတဲ့သံဃာကြီးကိုသင်ညာလိုက်ပြီးဆိုရင်တော့ဒါနနဲ့ထိုက်တန်နေတဲ့အကျိုးတရားတစ်ခုကမလဲမသွေးမိမိတို့ကိုအနာဂတ်တန်ပြန်ရှိမှရှိကြနေမှဖြစ်လို့ဒီလသံဃာကြီးကိုသင်ညာလိုက်တဲ့ပုဂ္ဂိုလ်အတွက်ဒီလသံဃာကြီးနဲ့ထိုက်တန်နေတဲ့အကျိုးတရားကလည်းတန်ပြန်ရှိမဆုံးသေးဘူးတန်ပြန်ရှိဆက်ရဦးမယ်ပုဂ္ဂိုလ်တွေကိုကြည့်ကြနေကြပါစေ။လာတူပဲသမထဘာဝနာဝိပဿနာဘာဝနာလို့ခေါ်တဲ့ဘာဝနာသံဃာကြီးတွေကိုသင်ကြားကြတဲ့ပုဂ္ဂိုလ်တွေအတွက်လည်းဒီဘာဝနာကံနဲ့ထိုက်တန်နေတဲ့အကျိုးတရားတွေကအနာဂတ်တန်ဖိုးရောက်ပြီးမှမိမိတို့ကိုကြည့်ကြပြီးနေကြမှာဖြစ်တယ်။ဆရာဆရာကျောင်းတရားတွေနဲ့ညီညွတ်နေတဲ့အကျိုးတရားတွေကမိမိတို့ကိုကြည့်ကြနေကြမှာဖြစ်ပါရဲ့ဒါကြောင့်အခုလိုမျိုးသံဃာ့ဆုံးပွင့်လန်းနေတဲ့သံဃာရင်ကြီးနဲ့သူတဲ့သာသနာ့ဥယျာဉ်မြေကြီးတဲ့မှာမိမိတို့ကောင်းကျိုးရရာပန်းတွေကိုဆင်ញံနေကြတဲ့အချိန်မှာသာသနာဆိုတဲ့အကြောင်းသာသနာပြုလုပ်ငန်းဆိုတဲ့အကြောင်းနဲ့သာသနာပြုစိတ်သက်ဆိုတဲ့အကြောင်းတရားလေးတွေဟာတိဖို့လို့တဲ့တရားတွေဖြစ်နေကြပါရဲ့သာသနာ့ဆိုတာကဘာကိုပြောတယ်လို့ကျမ်းသာစိတ်ဓာတ်ကိုလေ့ရင်ဘယ်လိုဖြေမလဲ။ဘုရားရှင်ရဲ့အဆုံးအမကိုသာသနာလို့ခေါ်တယ်။ဒါဆိုလို့ရှိရင်ဘုရားရှင်ရဲ့အဆုံးအမကိုသာသနာလို့ခေါ်တယ်။ဒီလိုဆိုရင်သာသနာပြုနေတဲ့ပုဂ္ဂိုလ်တွေလည်းသာသနာနဲ့ဆက်ဆက်ပြီးတော့ဖြစ်ပေါ်လာတယ်။သာသနာပြုတဲ့ပုဂ္ဂိုလ်ဆိုတာကဘယ်လိုပုဂ္ဂိုလ်မျိုးကိုပြောမလဲ။ဘယ်လိုမျိုးလေးမင်းတရားနာပြီးတဲ့ဘယ်လိုဖြစ်မလဲ။ဘုရားရှင်ရဲ့အဆုံးအမကြီးကိုလိုက်လာပြီးတော့ဘုရားရှင်ဆိုလိုတဲ့အတိုင်းဘုရားရှင်အလိုတော်နဲ့ညီညွတ်နေတဲ့အဆုံးအမဒီကိုပြန်လည်ဟောကြားပြတာညွှန်ကြားပြီးတဲ့ပုဂ္ဂိုလ်တွေကိုတော့သာသနာပြုတဲ့ပုဂ္ဂိုလ်တွေလို့ပြောနိုင်ဘူးလားပြောနိုင်တယ်သာသနာနဲ့သာသနာပြုတဲ့ပုဂ္ဂိုလ်တွေသာသနာနဲ့သာသနာပြုလုပ်ငန်းဆိုတာက ခွေးချမ်းတို့အရာစကောင်းတွေတရားတွေမဟုတ်ဘူးဘုရားရှင်အနေနဲ့သာမဏေတော်ကြီးကိုတည်ထောင်ခဲ့တယ်ဆိုတာကဘုရားရှင်ရဲ့အဆုံးအမဇေကိုတည်ထောင်ခဲ့တာပဲဖြစ်တယ်သာမဏေတော်ကိုတည်ထောင်ခြင်းကိုပဲယဟန်ကောင်းကြီးကိုတည်ထောင်ခဲ့တယ်လို့ပြောမယ်ဆိုရင်လည်းပြောနိုင်တယ်ရှိတုန်းကတော့ယေဇီရောကောင်းတွေလည်းသာသနာတော်မှာသင်္ချာရှိနေခဲ့ကြတယ်လို့ပဲယမ္မလို့ခေါ်တဲ့ဒိက္ခူနီရောကောင်းတွေလည်းသာသနာတော်မှာသင်္ချာရှိခဲ့ကြတယ်သာသနာနောက်ပိုင်းတဖြည်းဖြည်းနဲ့သာသနာဆွတ်ယူလာတဲ့ဒီနောက်ပိုင်းကာလမှာခေတ္တကာလအပြောင်းလဲနဲ့ဝိနည်းတော်တွေကိုလိုက်နာနိုင်တဲ့ဆန်ကြီးတွေကနေပါလာကြတာကလည်းတကြောင်အမျိုးမျိုးသောအကြောင်းတရားတွေကိုအကြောင်းပြုပြီးတော့ဒိက္ခူနီသာသနာထေရဝါဒသာသနာတော်မှာကွယ်သခဲ့တယ်။နောက်တိုင်းဖြစ်မှာတော့သာသနာတော်ကိုပြီးကိုစည်းကပ်လဲလျောင်းပြီးတော့နေထိုင်လို့တဲ့အမျိုးကောင်းသမီးတွေလည်းပဲပေါ်ဆက်လာတဲ့အခါကျတော့အမျိုးမျိုးရှိကြတဲ့ဖြစ်ဖြစ်ဆရာတော်ဖျားများကဒီလရှင်ဖွဲ့စည်းပြီးကိုဖွဲ့စည်းပြီးတော့ဒိက္ခူနီတွေလို့မပြောနိုင်တော့လေတဲ့သာသနာဝေဝင်ဒီလရှင်အဖွဲ့ဈေးကြီးကိုတည်ထောင်ခဲ့တယ်။ယဟန်လို့ခေါ်တဲ့ပုဂ္ဂိုလ်ကြီးဟာလည်းသာသနာပြုနေတဲ့ပုဂ္ဂိုလ်ကြီးလို့ပြောရမှာဖြစ်တယ်လို့ပဲ။ဒီလရှင်တွေဟာလည်းသာသနာပြုနေတဲ့ပုဂ္ဂိုလ်ကြီးလို့မပြောရဘူးနော်။ပြောရမယ်။ဒီနေ့တရားနာနေကြတဲ့ယောဂီတော်ကောင်းတွေသောတရားတရားဌာနကြီးကိုလာရောက်ပြီးတရားအထုတ်နေကြတဲ့ယောဂီတော်ကောင်းတွေသောတရားတရားဌာနကြီးကိုလာရောက်ပြီးတော့ဝိယဝတ္တပုဂ္ဂိုလ်ကိုလာရောက်ပြီးပြုလို့အထုတ်သူကုန်နေကြတဲ့ပုဂ္ဂိုလ်တွေဒီနေ့တို့သန္တရာသံဃာနာကနေပြီးတော့သာသနာတော်ကြီးကိုမြေကိုစိတ်ကလဲလျောင်းနေတဲ့ပုဂ္ဂိုလ်တွေကရောသာသနာပြုတဲ့ပုဂ္ဂိုလ်တွေထဲမှာမပါဘူးလားပါလေသာသနာ့သာသနာ့ရဲ့သာသနာပြုနေတဲ့လူတွေရဲ့သာသနာပြုလုပ်ငန်းရဲ့သာသနာပြုစိတ်ဓာတ်ရဲ့ဟာမတွဲနေဘူးနော်တွဲနေတယ်ဒီဟာဒီအလုံးစနီးတစ်မျိုးစင်သွားတာမှသာသနာတော်ကြီးအခြေခံပြီးတော့တည်တံ့ဟာဖြစ်တယ်ဘုရားရှင်ရဲ့အဆုံးအမပြီးတော့ရှိတယ်သူတော်လေးပဲသာသနာပြုတဲ့ပုဂ္ဂိုလ်တွေမရှိဘူးဆိုရင်တော့ဒီဆုံးမဒီဟာတည်တတ်နိုင်တဲ့သဘောတရားဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးဒီလိုပဲတရားရှင်ရဲ့အဆုံးအမတွေလည်းရှိတယ်သာသနာပြုလို့ခေါ်တဲ့ပုဂ္ဂိုလ်တွေလည်းရှိတယ်သာသနာပြုလုပ်ငန်းကပုံစံမကျဘူးဆိုရင်တော့သာသနာကတည်တတ်ဖို့ဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးသာသနာသူတို့ဘုရားရှင်အဆုံးမှလည်းသင်္ချာရှိတယ်။သာသနာပြုပုဂ္ဂိုလ်တွေလည်းရှိတယ်။သာသနာပြုလုပ်ငန်းတွေလည်းမှန်ကန်တယ်။အဲ့ဒီသာသနာပြုလုပ်ငန်းမှန်ကန်ခြင်းကိုပဲသာသနာပြုစိတ်ဓာတ်မှန်ကန်တယ်လို့မပြောနိုင်ဘူးလား။ပြောနိုင်တယ်။ဒါဆိုလို့ရှိရင်သင်္ကေသင်္ကေချိတ်ဆက်ပြီးတော့ဘာလို့တနည်းတစ်မျိုးသေးတလန်းကြောင့်တဲ့ဥကြည်ပြီးတော့သွားမယ်ဆိုရင်တော့သာသနာတော်ကြီးလည်းအရှိခံပြီးတည်တတ်မယ်သာသနာတော်ကိုမိကိုစည်းကပ်လဲလျောင်းခွင့်ဆိုတဲ့ခွင့်လန်းကြီးလည်းရရှိရရှိမယ်မြတ်စွာဘုရားရှင်ရဲ့ဗราณရည်ရည်ပြည့်ဖြစ်တဲ့တဏှာမှုသင်ရဲ့ဒုက္ခကနေပြီးတော့လွတ်မြောက်ခွင့်ဆိုတဲ့အခွင့်ကိုအရာယူနိုင်တဲ့ဖြစ်စဉ်တွေလည်းလည်းလောကကြီးမှာသင့်တယ်ထုံးလင်းပြီးတော့မတိရှိနေနိုင်ဘူးလားတိရှိနေမှာဖြစ်တယ်ဒါတွေကိုအကြောင်းပြုပြီးတော့ဒီနေ့သာသနာသာသနာပြုတဲ့ပုဂ္ဂိုလ်သာသနာပြုလုပ်ငန်းနဲ့သာသနာပြုစိတ်ဓာတ်ဆိုတဲ့အပိုင်းတွေကိုမြတ်စွာဘုရားရှင်ဟောကြားတော်မူခဲ့တဲ့ဆရာဒေသနာတော်တွေကိုအဖြေပြုပြီးတော့လက်တွေ့တကယ်သာသနာပြုလုပ်ငန်းဟာဖြစ်ပေါ်လာတဲ့အစင်းတွေကိုပြီးပြီးတော့ရရှိလာတဲ့အဖြစ်အပျက်တွေပေါ်မြည်ပြီးတော့လည်းပဲဒီနေ့ကျောင်းထာပြည့်ပတ်ကိုမျှဝေခံစားပြီးသွားမှာဖြစ်ပါတယ် ဒီနေ့တရားဟောဖို့ရန်အကြောင်းအရာဟာလည်းပဲရုပ်ရှင်ဆိုလိုဖြစ်ပေါ်လာခြင်းသာဖြစ်ပါလေ။ရုပ်ရှင်ပြည့်စုံမှုဆိုတဲ့အပိုင်းကလေးကတော့လွန်စွာမှအမဲပါလေ။ဒါကြောင့်မို့ဒီနေ့အနေနဲ့ယေရှုဘုရားရှင်ရဲ့တရားတော်တွေကိုခြေပြုပြီးတော့ဒီနေ့တို့ကိုယ်တိုင်ရရှိလာတဲ့သာသနာပြုလုပ်ငန်းမှာသာသနာပြုအသိဉာဏ်တွေကိုလည်းပဲဒီနေ့ဦးဇင်းတို့သာသနာတော်ကိုမျိုးကိုသိကလည်းလျောင်ထောက်ပံ့ပြီးတော့သာသနာပြုလုပ်ငန်းကိုမိမိတို့ခံခံလာကနေပြီးတော့ဘာဝင်ရွတ်ဆောင်နေကြတဲ့ကျတော်ကောင်းအပေါင်းတို့ကိုမျှဝေခံစားသိမှဖြစ်ပါတယ်ဒါကြောင့်မိမိတို့ရောက်ရှိရရှိနေတဲ့ဘုရားတန်ခိုးရင်ကြီးတဲ့ရောက်ရှိရရှိနေတဲ့သာသနာ့ဥယျာဉ်ကြီးတဲ့မှာမိမိတို့ပြုစုပြောထောင်နေကြတယ်ဘုရားရှင်ရဲ့ဆုံးမကိုတောင်းပြုပြီးတော့ပြုစုပြောထောင်ခွင့်ရတဲ့သာသနာ့ပြုလုပ်ငန်းတွေဘယ်လိုလုပ်ဆောင်ကြမလဲသာသနာ့ပြုလုပ်ငန်းဆိုတာကုသိုလ်လားအကုသိုလ်လားကုသိုလ်လေသာသလို့ရှိရင်ကုသိုလ်လုပ်ငန်းဟာအကုသိုလ်လုပ်ငန်းတက်ကိုကြောင်းနေသွားရင်ကောင်းပါမလားမကောင်းဘူးကုသိုလ်ဟာကုသိုလ်ပဲဖြစ်ရမယ်အကုသိုလ်ဟာလည်းအကုသိုလ်တဘာဝအတိုင်းပဲအကုသိုလ်ပြုတဲ့လူတွေမှဖြစ်ပေါ်လာမှဖြစ်တယ်ကုသိုလ်လုပ်ငန်းရလို့ပြောနိုင်တဲ့သာသနာ့ပြုလုပ်ငန်းထဲမှာအကုသိုလ်ဉာဏ်ရည်ရည်နေနိုင်ကြရနေပြီးတော့အားနေလည်းများသာပြီးမရှိအောင်ကိုတတိတံတည်းဉာဏ်ရှင်ပြီးတော့လုံဆောင်ကြမှာဖြစ်တယ်။အဖြစ်လို့လေ။ဇာယိတံသောအတ္တဘောသာဟုဘောသမာဝိသာကိနော။အတ္တမောနိရယနေတိဓမ္မောပါပိတိသုခစေ။ဓမ္မသာဓမ္မမိတော်ကုသိုလ်တရားသည်၎င်းအဓမ္မသာဓမ္မမိတော်အကုသိုလ်တရားသည်၎င်းဥပ္ပောနပါစုံသောတရားတို့သည်ဓမ္မမိပါကိနောသူများသောကျိုးရှိကြကုန်သည်နာဟောသည်မဖြစ်ကြလေကုန်အဓမ္မအဓမ္မမိတော်အကုသိုလ်တရားသည်ဒီရယာမကောင်းမှုပြုသူတို့ဤလာရောက်ရာငရေတို့နေသည့်ဆောင်သက်သာပေ၏ဓမ္မောဓမ္မမိတော်ကုသိုလ်တရားဒီကသူကတိလူနာသိခံသုံးတန်သောသံတော်ဒုပါပေ၏ဆောင်သက်သာပေ၏ဤသည့်သူဘဂဝါမုံတော်ရှိတော်မူသောမြတ်စွာဘုရားသည်ဝေါသကရုဏာရှိသာမေတ္တာဖြင့်ဟောကြားတော်မူခဲ့ပါသည်တည်း။အာမေန်။ဓမ္မနဲ့အတ္တမဒုညီတဲ့အကျိုးပေးမယ်လို့မြတ်စွာဘုရားရှင်မိတော်မူသလား။မေတ္တာကိုဓမ္မကဓမ္မနဲ့အယောခံလေတဲ့အကျိုးကိုပြန်ပါဖြစ်တယ်လို့အတ္တမကလည်းအတ္တမနဲ့အယောခံနေတဲ့အကျိုးကိုပြန်ပါဖြစ်တယ်ဓမ္မကဓမ္မနဲ့အယောခံနေတဲ့အကျိုးလို့ခေါ်တဲ့ယူနတ်လိဗန်တုံးထံတော်ချမ်းသာကိုအလိုရှိသည်ဖြစ်စေအလိုမရှိသည်ဖြစ်စေရရှိရရှိအောင်အကျိုးပေးပါဖြစ်တယ်လို့အတ္တမကိုပြုတဲ့ပုဂ္ဂိုလ်ရဟာလေးပဲအတ္တမနဲ့ယောကံနေတဲ့အကျိုးစီးပွားကိုခေါ်တဲ့အပေလေးဘုံတဘုံဘုံကိုရောက်ရှိရရှိအောင်အကျိုးပေးကြမှာဖြစ်တယ်။ဒါကြောင့်သာသနာပြုနေတဲ့ပုဂ္ဂိုလ်ရလို့ခေါ်နေတဲ့ပုဂ္ဂိုလ်အပေါင်းတွေဟာကုသိုလ်လုပ်ငန်းကိုဥတည်ပြီးတော့ပြုစုပြောထောင်နေကြတဲ့ပုဂ္ဂိုလ်ရဖြစ်ကြပါလေ။ဘုရားကုသိုလ်ကြီးကိုလှူဆောင်နေခြင်းဟာဓမ္မကိုလှူဆောင်နေခြင်းလို့ပြောရမှာဖြစ်တဲ့အတွက်ဓမ္မကဓမ္မနဲ့လျော်ကံနေတဲ့အကျိုးကြီးပွားပြထုံးရင်ကုသိုလ်ရုပ်ငန်းရလို့ခေါ်နိုင်တဲ့သာသနာ့ပြုလုပ်ငန်းကို သာသနာပြုလုပ်ငန်းတည်တည်လှောင်ဆောင်နိုင်ရေးအတွက်ဦးဇင်းတို့မှာသာသနာပြုစိတ်ဓာတ်တွေတို့အပ်နေပါတယ်။ဦးဇင်းတို့ကရောသာသနာပြုစိတ်ဓာတ်တွေပြည့်စုံနေလို့ပြေဝနေလို့ဒီတရားကိုဟောရတာလား။ဒီလိုမဟုတ်ပါဘူး။ဦးဇင်းတို့တရားဟောနေတဲ့ပုဂ္ဂိုလ်ဆိုတာကဒေဂနာသိသက်တွေကျိုးရှိသွားစေဖို့တရားကိုဟောခြင်းဖြစ်တယ်လို့ပဲ။ဒေဂနာသိသက်တွေအတွက်နိုင်ထောင်ဘွေရာဖြစ်တဲ့မြတ်စွာဘုရားရှင်ရဲ့အဆုံးအမတော်နဲ့ကြောက်ကံနေတဲ့တရားစကားကောင်းတွေကိုနာကြားခင်ရပြီးတော့ခေါင်းပေါ်နဲ့အဆုံးအမပဲ။နာယူလို့တဲ့စိတ်ဓာတ်လူတဲ့၊လိုက်နာလူတဲ့ပုဂ္ဂိုလ်တွေနိုင်တာကြပါစေ။လိုက်နာနိုင်ပြီဘုသူတ္တအတိဏ္ဍေတွင်လင်းနိုင်ကြပါစေဆိုတဲ့ရွယ်ချက်နဲ့တရားဟောတာဖြစ်တယ်လို့ပဲ။တရားဟောနေတဲ့ပုဂ္ဂိုလ်ကိုယ်တိုင်ကိုယ်လည်းပဲမိမိကိုယ်ကိုမိမိသုံးပါတော့အားဖြင့်တရားကိုဟောကြားရခြင်းလေးဖြစ်ပါလေ။တရားတော်ဟောပြီးလိုက်တိုင်းမှာမိမိပြောလိုက်တယ်ဟောလိုက်တယ်ဆရာရှင်ရဲ့အလိုတော်နဲ့ညီညွတ်နေတဲ့ဆရာစကားတွေဟာမိမိကိုယ်ကိုယ်ပြန်လည်ပြီးတော့တတိပေးဖို့မိမိကိုယ်ကိုယ်ပြန်လည်ပြီးတော့သုံးမဖို့မိမိကိုယ်တိုင်လိုက်နာဖို့မိမိကိုယ်ကိုယ်မိမိအမြဲတမ်းတတိအသိရှိဖို့ရန်အတွက်တိုးတက်မှုတွေသာအပြီးတစဖြစ်ပေါ်ပြီးငါချင်းဆိုတဲ့အကျိုးတရားတွေဟာတရားဟောတဲ့ပုဂ္ဂိုလ်မှလည်းဖြစ်စီလာပါတယ်တရားကောင်းဆိုတာကတရားကောင်းတရားကိုဖြစ်တဲ့ကြတဲ့အဘာမရှိခြင်းဖြစ်တယ်ဒါကြောင့်တရားရှင်ရဲ့အဆုံးအမတွေဆိုတာကတရားကောင်းတို့နှစ်သိမ့်တဲ့တရားတွေဖြစ်တဲ့အတွက်တရားကောင်းတို့ဓာမင်းထိုက်တန်တဲ့သာသနာ့ဥယျာဉ်ကြီးတွေရောက်ရှိလာတဲ့ပုဂ္ဂိုလ်တွေကိုလည်းတော်ကောင်းတို့အဖြစ်တဲ့ဉာဏ်တို့တရားတွေကိုဟောပြရခြင်းလေးဖြစ်တယ်ဒီလိုသာသနာပြုနေတဲ့ပုဂ္ဂိုလ်မှန်သမျှမှာဘယ်လိုသိထားမျိုးလေးတွေရှိရမလဲသာသနာပြုနေဆိုတော့သာသနာပြုလုပ်ငန်းလို့ပြောလိုက်ရင်ကျားရတဲ့ပုဂ္ဂိုလ်တွေမိမိရဲ့စိတ်ကဘယ်ဘက်ကိုညှဉ်းပန်းဆိုင်သွားကြတာများတယ်ဆိုရင်ပေါ့မိမိကသူတစ်ပါးတို့ရဲ့အကျိုးမှာတရားတွေဟောမယ်တရားတွေပြမယ်တောက်တယ်တောက်သာတန်းတွေစာကောင်းတေကောင်းတွေရေးသားမယ်ဆိုတဲ့သူတစ်ပါးတန်တန်မှာသာသနာတည်တဲ့ဓာကြီးအတွက်ဇူးသားတဲ့အပိုင်းကိုစိတ်ကပူပြီးတော့ညှဉ်းပန်းဆိုင်နားလေသွားကြတဲ့တဘာဝကပူများကြတာလေ။ဒါကြတော့သာသနာပြုဆိုတဲ့အတိုင်းဟာဣဇ္ဇတသာသနာနဲ့ဒိဋ္ဌသာသနာဆိုပြီးတော့နှစ်ပိုင်းရှိနေတယ်။မြတ်စွာဘုရားရှင်အနေနဲ့ကဣဇ္ဇတသာသနာကိုဥစ္စာပြုစီလို့တဲ့ဌာနရှိပါရဲ့။ဒီဣဇ္ဇတသာသနာကိုပြုပြီးတဲ့နောက်မှာဒိဋ္ဌသာသနာကိုပြုတယ်ဆိုရင်တော့ဘလူလားအပ်တဲ့မမြော်နစ်အပ်တဲ့မကောင်းတဲ့အကျိုးစီးပွားတွေကိုများစွာဆောင်ရှားပြီးတော့မိမိတို့ကိုယ်ကိုမိမိတို့တရားနဲ့ထိတွေ့ပြီးတောင်းနေမှာဖြစ်ပါတယ်မိမိဣဇ္ဇတသာသနာမှာတရားမတည်ခံသေးဘူးဆိုရင်ဒိဋ္ဌသာသနာပြုရတာဒီပြန်တွေအလုံးအလုံးနဲ့ညံ့ညံ့လာပါတယ်ဒီတော့မပင်းသေးတဲ့ပုဂ္ဂိုလ်မှန်တယ်များသာသနာပြုလုပ်ငန်းမှာအခက်အခဲတွေညာသာရှိကြပါတယ်သာသနာပြုလုပ်ငန်းမှာရယူတဲ့လုပ်ငန်းလားဆွတ်လွတ်တဲ့လုပ်ငန်းလားလို့ဆရာသာပြတ်ကိုမေးရင်ဘယ်လိုဖြေမလဲဆွတ်လွတ်တဲ့လုပ်ငန်းပဲကြည်သာဆိုတဲ့ဆရာဟာရယူလို့တဲ့စိတ်ဓာတ်ရှိသလားဆွတ်လွတ်လို့တဲ့စိတ်ဓာတ်ရှိသလားရယူလို့တဲ့စိတ်ဓာတ်ရှိတယ် လောဘဆိုတဲ့တရားဟာရယူခြင်းလားဆုလို့ခြင်းလားရယူခြင်းပဲဒေါသဆိုတဲ့တရားကရောရယူခြင်းပဲမောဟဆိုတဲ့တရားဣဒာမိပရိယမမာနတရားတွေကရောရယူခြင်းလားဆုလို့ခြင်းလားရယူခြင်းပဲဒါဆိုရင်ကိလေသာမတင်သေးတဲ့ပုဂ္ဂိုလ်များသာသနာပြုလုပ်ငန်းလုပ်ဆောင်တဲ့အခါမှာကိလေသာတွေရဲ့ထိုးနှက်ချက်ကိုခံရတဲ့အခါမှာဆွလွတ်ခြင်းနဲ့ရယူခြင်းဒေသိုင်းစီဥတည်သွားတတ်တယ်ရယူခြင်းတက်ကိုဥတည်ပြီးသွားတတ်တယ်ဒါတတိရှိဖို့အတိရှိဖို့အစဉ်ဉာဏ်တွေရှိဖို့အိတ်အရေးကြီးဘူးလားဒီဒီဘောတရားမှာသာသနာ့ပြုငန်းသူလောက်ဆောင်နေကြတဲ့ပုဂ္ဂိုလ်တွေဝိသင်းတို့အပါဝင်ပေါ့ဆုံးလို့ခြင်းအတွက်ဒီထောင်ထားတဲ့သာသနာတော်ကြီးမှာရယူခြင်းဆိုတဲ့ပုံစံမျိုးတဲ့ဘယ်တော့မှဘာလို့ကိုအကြောင်းပြုပြီးတော့မဖြစ်ပေါ်ကြရဘူးဒီလိုတန်လိုက်တန်ချပြီးတော့သာသနာ့ပြုစိတ်ဓာတ်တွေကိုမင်းယူပြရမှာဖြစ်တယ်ကိလေသာတွေကအခါအားလျော်စွာလက်စားတတ်ပါလေဒီကိလေသာတွေရဲ့လက်စားမှုဉာဏ်ချက်တွေကိုခံရတဲ့အခါမှာသာသနာ့ပြုလုပ်ငန်းရည်ဒီဟာဖြစ်ထွန်းတဲ့အတိုင်းသာတော့မဖြစ်သေးနဲ့ကြာရှုံးမှုတွေများစွာဖြစ်သွားတတ်တယ်။ဒါကြောင့်မို့ဦးဇင်းတို့သာသနာ့ပြုနေတဲ့ပုဂ္ဂိုလ်ဆံသမျှဟာဆုံးလို့ခြင်းဆိုတဲ့တရားနဲ့ရယူခြင်းတရားပန်းတယ်လာကြပြီဆုံးလို့ခြင်းနဲ့ရယူခြင်းဆိုတဲ့ဆက်ကျင်တဲ့တရားလောဘနဲ့အလောဘတရားဒီလိုရဲ့ယုတ်နသန္တအစင်မှာအာကျင်ပွဲဆင်းရဲပြီဆိုရင်တော့ဒီဘက်ကအနိုင်သိဖို့ရန်အတွက်ဒီလိုစိတ်ကိုလေ့ကျင့်ပြီးဖို့လိုတယ်ဆုံးလို့ခြင်းဆိုတဲ့အလောဘဘက်ကအာကောင်းမောင်းတန်သောအောင်တော့မိမိတို့ဘက်ကနေလေ့ကျင့်သင်ကြားပေးဖို့မလိုဘူးလားလိုတယ်ပဋိသင်္ခာအဖြစ်အပျက်ကိုချက်ပတ်ပြီးတော့ကိုယ်ပြီးကိုယ်စီဟာလေ့ကျင့်ရမှာဖြစ်တယ်ဆုလို့ခြင်းအတွက်ဒီထောင်သားတဲ့သာသနာတော်ကြီးမှာရယူခြင်းဆိုတဲ့ပုံစံတွေဖြစ်သွားရင်နေရတဲ့ကြားရတဲ့ပုဂ္ဂိုလ်တွေရဲ့စိတ်နှလုံးတွေကုသိုလ်နဲ့အကုသိုလ်ဖြစ်တရားတွေကြိုးပမ်းသွားမယ်အကုသိုလ်တရားတွေတို့ပါတော့ပြီ။ဒီလိုမကင်းသေးဘူးဆိုတာမှန်တော်ကြားလေးနဲ့အတိရှိရင်တော့ထိတ်ချို့လို့မရနိုင်ဘူးလား။ရနိုင်တယ်။တတိနဲ့အတိမရှိတော့ဘူး။ဒါဆိုလို့ရှိရင်တော့မိမိတို့ထိတ်ချို့နိုင်တဲ့အစွမ်းရည်တွေအာမနေတော့ဘူးလား။အနေတော်မယ်။ဒါဆိုလို့ရှိရင်သာသနာပြုနေတဲ့သာသနာပြုပုဂ္ဂိုလ်တွေဆုံးလို့ခြင်းဆိုတဲ့ဥဒိစ္စကိုစေကံကြီးတော့ပြုနိုင်ဖို့ရန်အတွက်မိမိတို့စိတ်ဖြစ်ပုံမှာစွန့်ကျင်ဖို့တော့မလိုနေဘူးလားလိုတယ်ဒါစိတ်အရေးကြီးတယ်သံဃာလေးမြတ်စွာဘုရားရှင်ကဒီလိုပါစိတ်ဖြစ်ပုံ၌မစွန့်ကျင်ဖို့ရှိခြင်းလည်းရှိပါသေးမိမိစိတ်ဖြစ်ပုံ၌စွန့်ကျင်အောင်တော့ကြိုးစားကြကြပါဘုရားစိတ်ဘာတွေဖြစ်နေလဲဆိုတာမသိရင်ရှိပါသေး။မိမိစိတ်မှာဘာတွေဖြစ်နေလဲဆိုတာကိုတော့တတော်ကောင်းဖြစ်လို့တဲ့ပုဂ္ဂိုလ်မှန်သမျှစူးစမ်းဖို့မလိုဘူးလား။လိုတယ်။မိမိစိတ်ဘာတွေဖြစ်နေလဲဆိုတာမသိဘူးဆိုရင်တော့စိတ်ကခိုင်းဖြေတဲ့အတိုင်းလုံဆောင်ဖြစ်သွားတဲ့ပုဂ္ဂိုလ်တွေဟာတရားဟောသူနဲ့တရားနာပြတဲ့အလုံးလည်းမဟုတ်ဘူးလား။ဟုတ်တယ်ဆုံးလို့ခြင်းဆိုတဲ့အလောဘတရားရယူခြင်းဆိုတဲ့လောဘတရားဒီစက်ကျင်တဲ့သဘောတရားတွေမှာကိလေသာရှိနေတဲ့ကိလေသာမကင်းသေးတဲ့ပုဂ္ဂိုလ်တို့ရဲ့ယုံ nant တန်တန်အစင်မှာဒုတလက်ငါတလက်ဒုတနိုင်ငါတနိုင်နဲ့အပြိုင်အဆိုင်နဲ့ယုံ nant ပြီးတော့အမှန်တည်းနေကြဘူးလားအပြင်ကြီးရဲ့ခန္ဓာမှာမိမိတို့ဟာအလုံးတရားမှဆွတ်လို့လိုတဲ့စိတ်ဓာတ်ကလေးတွေ ဖြစ်ပေါ်နေတဲ့အချိန်ကာလတွေရှိပါတယ်အဲလိုအချိန်ကာလမျိုးလေးတွေမှာမိမိရဲ့စိတ်ကိုမိမိပြန်လည်ဆုံးသတ်ဆင်ခြင်ပြီးတော့နေထိုင်တဲ့ပုဂ္ဂိုလ်မိမိစိတ်၌စံစင်လာတဲ့ပုဂ္ဂိုလ်ဟာမိမိစိတ်ကိုနှမ်းကြည့်လိုက်ရင်အိတ်ကြည့်နေဟောငါ့မှာဒီလိုဖိဒက်ကလေးတွေကြီးစွာရှိပါကုန်လားဒီလိုပဲတစ်ဖက်ဆန့်ကျင်တဲ့တရားဖြစ်တဲ့ရယူလူတွေဖြစ်တဲ့တွေဟာလည်းပဲတခြားသောသမားသောအချိန်ကာလမှာအကြောင်းအားလျော်သောပေါ်ပြီးတော့ပေါ်ထွန်းလာတတ်ခြင်းလေဒီလိုရယူလူတွေလောဘတရားတွေဖြစ်ပေါ်လာတဲ့အချိန်မှာမိမိစိတ်ဖြစ်ပုံ၌စွန့်တင်အောင်အေးရန်လေးဖြစ်နေတဲ့ပုဂ္ဂိုလ်တယောက်အတွက်ဒီလိုစိတ်ဓာတ်တွေဖြစ်ပေါ်လာပြီးဆိုရင်တော့ဒီနဲ့ဝန်သာတဲ့စိတ်ဖြစ်ပါမလားလို့တရားနာပြတ်တ်ကိုမေးရင်ဘယ်လိုဖြစ်လဲမဖြစ်ဘူးသိနေတယ်ဆုံးလို့ခြင်းတက်မှာစိတ်ကိုင်းဆိုင်နေတဲ့စိတ်ဓာတ်ကြီးစွာရှိလာပြီးဖြစ်တဲ့ပုဂ္ဂိုလ်တယောက်ရယူလို့တဲ့စိတ်ဓာတ်တွေဖြစ်ပေါ်လာရင်မိမိကိုယ်ကိုမိမိအားမလို့အားမရတဲ့စိတ်တွေဒီနေ့မတင်သေးတဲ့ရှိနေတာရှိနေတဲ့မိဘဝကိုမိမိရောစွာမှရှင်လို့တဲ့စစ်တပ်ကလေးတွေဝင်လာရင်ဒီလိုဝင်လာခြင်းဟာကောင်းသလားမကောင်းဘူးလားလို့ဉာဏ်ံပိဋကနေရင်ဘယ်လိုဖြစ်လဲကောင်းတယ်ဒါဖြစ်လို့ရှိရင်ညာယူလို့တဲ့စစ်တပ်ကလေးတွေဆုံးလို့ခြင်းရဲ့စန့်ကျင်တဲ့ညာယူလို့တဲ့ဒီလိုစစ်တပ်ကလေးတွေဝင်လာခြင်းကိုမသိတဲ့ပုဂ္ဂိုလ်နဲ့သိတဲ့ပုဂ္ဂိုလ်ဘယ်သူကမိမိဘဝကိုပို့ပြီးအေးချမ်းအောင်ချမ်းသာအောင်ရက်ဆောင်နိုင်လဲဆိုလို့ရှိရင်တော့မိမိရဲ့စိတ်မှာဘာတွေဖြစ်နေတယ်ဆိုတာကိုသိအောင်ကြိုးစားတဲ့ပုဂ္ဂိုလ်ဖြစ်တဲ့ရယူခြင်းဆိုတဲ့လောဘနဲ့ဆွတ်လွခြင်းဆိုတဲ့အလောဘတရားတွေစဉ်တင်တဲ့အချိန်တွေမှာစဉ်တင်တဲ့တရားတွေဖြစ်ပေါ်လာတယ်ဆိုတာကိုသိပြီးတော့ချိုးနေပြီးနေထိုင်တဲ့တတိတံပင်ဉာဏ်ရှင်သည်နေထိုင်တဲ့ပုဂ္ဂိုလ်အတွက်ကတော့တစားတဲ့တစားချမ်းသာတဲ့သဘောတရားတွေဟာတူတူပြီးတော့မလာဘူးလားမှန်ပါ့။လောကမှာသူတစ်ပါးအဖြစ်ကိုကြည်ချင်းနဲ့တဏီသူတစ်ပါးရဲ့အာနိစ္စကိုလိုက်ရှာပြီးတော့ကြည်ချင်းနဲ့ဒီနည်းရဲ့အာနိစ္စတွေကိုအမြဲတောက်ကြည့်ပြီးတော့ကြည်ချင်းဟာဒီကြည်ချင်းတစ်မျိုးမှာဘယ်ကြည်ချင်းကအကျိုးရှိတဲ့ကြည်ချင်းလဲ။မိမိရဲ့အာနိစ္စတွေကိုကြည်ချင်းဟာအကျိုးရှိတဲ့လူများရတစ်ခုပဲ။ဒါဆိုပြန်ထားကြောက်လေသူတစ်ပါးကောင်းတာမကောင်းတာဘာလို့လုပ်တယ်မလုပ်ဘူးဆိုတာလိုက်ပြီးတော့မကြည့်ပါနဲ့။လုံးမသိမ်းတာလေ။ကိုယ်ကောင်းတာမကောင်းတာလုပ်တယ်မလုပ်ဘူးဆိုတာကလုံးသိသင်ခြင်းပြီးတော့ဒီပါဒီလိုမြတ်စွာဘုရားရှင်ဒီလိုသဘောထားရှိတဲ့တရားတော်ကိုသမဂ္ဂရအဖြစ်မှာဟောကြားတော်မူဖြစ်ဘူးပါလေ။ဒါကြောင့်မို့ဦးဇင်းတို့ကနေပြီးတော့သာသနာပြုနေတဲ့ပုဂ္ဂိုလ်ဖန်တဲ့ဟာဒီလိုမျိုးဆက်တင်တဲ့သဘောတရားတွေဖြစ်ပေါ်လာပြီးဆိုတဲ့အခါမှာသိဖို့သိလို့ရင်ဒီလိုသိဖို့ဆိုတာလေးလည်းဒီနည်းစိတ်ဖြစ်ပုံ၌ကျွမ်းကျင်တဲ့ပုဂ္ဂိုလ်ဖြစ်ဖို့သိလိုပါလေ။ရန်တွေကြီးပဲလူရံဖို့ဘူးဒီလားရှင်တွေကြီးပဲလူရံလေးဖို့ဘူးဒီနေ့အကျိုးကြီးပါလူလားတဲ့ပုဂ္ဂိုလ်မှန်တယ်ဒီနေ့စိတ်ဖြစ်ပုံနဲ့စံပင်အောင်လုပ်ဖို့လူကြတာကြီးပဲဖြစ်ပါရဲ့ဒီနေ့စိတ်ဖြစ်ပုံနဲ့စံပင်အောင်မပြုတ်နိုင်တဲ့ပုဂ္ဂိုလ်မှန်တယ်ကုသိုလ်နဲ့အကုသိုလ်ဘယ်တရားတွေတူပွားလာမလဲအကုသိုလ်တရားတွေပဲတူပွားလာကြမှာဖြစ်တယ်ဟုတ်ပြီသာသလို့ရှိရင်ဦးဇင်းတို့ဒီလိုစံတင်တဲ့အကြောင်းတရားတွေမှာလောဘဆိုတဲ့တရားကကြောက်ရွံ့လို့တဲ့သဘောတရားသာလောဘဆိုတဲ့တရားကဆွတ်လို့မေဆိုတဲ့သဘောတရားဖြစ်တယ်လို့ပဲဒီဘောကိုပြစ်စည်းတော့အောင်ပြုမေဆိုတဲ့သောတာတရားဟာလည်းပဲဖြစ်ပေါ်လိရှိတတ်ကြတယ်အသောတာတရားလို့ခေါ်တဲ့သူတစ်ပါးရဲ့အကျိုးကိုရက်ဆောင်လို့တဲ့အသောတာမေတ္တာတရားတွေဟာလေးပဲအကြောင်းအားလျော်ကဖြစ်ပေါ်လာတတ်ကြပါလေ လူဒေါသတရားတွေနဲ့အဒေါသတရားတွေခေါ်တဲ့ဒီဆန့်ကျင်တဲ့တရားတွေမိမိတို့ရဲ့အယုဏ်တန်တန်ဆင်းမဖြစ်ပေါ်လာပြီးဆိုတာကိုသိဖို့သာသာသာလေးနဲ့မိမိတို့စိတ်ဖြစ်ပုံ၌တန်းကျင်အောင်မိတ်ဆက်နေတဲ့ပုဂ္ဂိုလ်တွေအတက်တဲဖြစ်နိုင်တယ်။လောကကြီးမှာအပြင်ပွဲတွေညာတာဖြစ်ပေါ်နေကြပါတယ်။အပြင်ပွဲတွေကိုကြည့်လိုက်ရင်ဒေါသနဲ့တင်တာလေးရှိတယ်ဒေါသနဲ့တင်တာလေးရှိတယ်မာနနဲ့တင်တာလေးရှိတယ်ဣဒ္ဓာမိစ္ဆရိယတရားတွေနဲ့တင်ကြတာလေးရှိတာပါလေဒါဒီကိုပြန်ကြည့်လိုက်တော့မိမိစိတ်ဖြစ်ပုံနဲ့မတွန်းကျင်လို့ဖြစ်ပေါ်လာရတဲ့အကြောင်းတရားတွေဖြစ်တယ်ဒေါသမှာမသိလိုက်မသိပါနာအပြင်ပွဲတွေဖြစ်ပေါ်လာတတ်တဲ့ဖြစ်လေဖြစ်တာပုံပြီးငားတဲ့တရားတစ်ခုကတော့ဣဒ္ဓံဆိုတဲ့တရားတစ်ခုပဲဘုရားကြီးကအောင်မြင်နေတာကိုမနာလို့တဲ့စိတ်ဒီစိတ်ဟာဘလာသလို့ခေါ်တဲ့အတိုင်းဝဲတွေကိုဖြစ်ပေါ်စေဘယ်လိုလုပ်ပြီးတော့မနာလို့တဲ့စိတ်ဟာအတိုင်းဝဲတွေကိုဖြစ်ပေါ်စေနိုင်ကြလေသာလေးတွေကတတိသတော်သားမှာသဘောပေါက်တဲ့သဘောရှိပါရဲ့ဟုတ်ပြီမိမိတို့ကုသိုလ်ကောင်းမှုလုပ်ဆောင်နေတဲ့သာသနာပြုလုပ်ငန်းကိုလုပ်ဆောင်နေတဲ့အချိန်မှာသာသနာပြုလုပ်ငန်းဒီဆက်လုပ်ခြင်းတက်ကိုဥတီထားတဲ့လုပ်ငန်းရဖြစ်တဲ့အတွက်ရာယူလုံလို့တဲ့သဘာဝတရားလေးဟာသာသနာပြုတဲ့ပုဂ္ဂိုလ်တွေမှာလည်းရံဖန်ရံခါဖြစ်ပေါ်လာတတ်တယ်လောကမှာသဒ္ဒနာတော်ကြီးကိုတည်ထောင်ခဲ့တဲ့မြတ်စွာဘုရားရှင်ဟာသဒ္ဒနာကြီးကိုတည်ထောင်ခြင်းနဲ့အတူသဒ္ဒနာတော်ကိုဝင်ရောက်လာတဲ့ဒီလိုကောင်းအပေါင်းတို့ဒီကိုသဒ္ဒနာတော်ကိုပြီးခုံပြီးတော့သဒ္ဒနာတော်ကိုလင်းလျောင်းပြီးတော့သဒ္ဒနာတော်ကိုစီးကပ်ပြီးတော့အောင်မြင်ခြင်းဆိုတဲ့ဉာဏ်ကြောင့်နဲ့လွတ်မြောက်ခြင်းဆိုတဲ့ဉာဏ်ကြောင့်ဘယ်လမ်းကြောင်းကိုဥတည်ချက်ထားပြီးမြတ်စွာဘုရားရှင်တည်ထောင်ခဲ့တာလေလို့ပြန်တော်တိတ္တကိုမြင်ရင်ဘယ်လိုဖြစ်မလဲ။အောင်မြင်ခြင်းနဲ့လွတ်မြောက်ခြင်းဒီတရားလေ။ဝိပါဒခွဲသွားပြီ။အောင်မြင်ခြင်းလို့ပြောတဲ့အတန်လေးရှားတယ်။လွတ်မြောက်ခြင်းလို့ပြောတဲ့အတန်လေးရှားတော့ဒီတရားယူရမလဲ။ဟုတ်ပြီ။ကျန်လေးပြင်ဆင်လိုက်ပါပြီနော်။မှန်တာပါလေ။သာတိရှိဖို့အိမ်လုံးနဲ့ဦးဇင်းတို့ကိုယ်တိုင်နဲ့ဦးဇင်းတို့ကိုယ်ကိုအမြဲတမ်းသတိပေးပြီးနေထိုင်ပါတယ်။ဒီနေ့သာသနာပြုပုဂ္ဂိုလ်များဖြစ်ကြတဲ့သာသနာနေဝင်ရှင်ယန်းများနဲ့ဒီလရှင်များဒီနေ့ပြုလို့လားလို့တရားအထုတ်နေကြတဲ့ပုဂ္ဂိုလ်များသာတိအရေးကြီးတယ်။သာသနာပြုလုပ်ငန်းမှာအောင်မြင်ခြင်းနဲ့လုံလောက်ခြင်းနှစ်ပိုင်းရှိတယ်။ဘယ်ပိုင်းလုပ်ခြင်းများလဲလို့နေရင်ပြန်နံပြတတ်ဒီလားရှင်တွေအောင်မြင်ခြင်းလားလွတ်မြောက်ခြင်းလားဟုတ်ပြီအောင်မြင်ခြင်းလမ်းကြောင်းနဲ့လွတ်မြောက်ခြင်းလမ်းကြောင်းတစ်မျိုးတစ်ခြားတစ်ပါးသာဖြစ်တယ်အောင်မြင်ခြင်းလမ်းကြောင်းကိုလက်ရင်လွတ်မြောက်ခြင်းလမ်းကြောင်းကလည်းသိခင်သွားပါတယ်လွတ်မြောက်ခြင်းလမ်းကြောင်းကိုလက်ရင်တော့အောင်မြင်ခြင်းကိုမဆွတ်လို့ရဘူးလားဆွတ်လို့ရတယ်လောကမှာလွတ်မြောက်သွားတဲ့ပုဂ္ဂိုလ်နဲ့အောင်မြင်နေတဲ့ပုဂ္ဂိုလ်ဘယ်သူကပုံပြီးမောကြည့်ခြင်းကြလဲ။ဒီသာပြောတော့မညာရဘူးနော်။အောင်မြင်တဲ့ပုဂ္ဂိုလ်တွေကိုပဲမောမကြည့်ခြင်းဘူးလား။ဘာဖြစ်လို့လဲ။မြင်နိုင်တဲ့တန်းနိုင်တဲ့အတိုင်းအတာနဲ့ပဲလောကမှာအသက်ရှင်ကြတာမဟုတ်ဘူးလား။အောင်မြင်ခြင်းဆိုတာမြင်ရတယ်ကြားရတယ်တရားမဟုတ်ဘူးလား။ဟုတ်တယ်ဒါကြောင့်မို့အဲ့ဒီနောက်ကိုလက်ရတာကမြင်သာထင်သာမရှိဘူးလားရှိတယ်မိမိစိတ်မှာအောင်မြင်နေတဲ့ပုဂ္ဂိုလ်တွေတွေ့ရပြီဒီလိုအောင်မြင်နေတဲ့ပုဂ္ဂိုလ်တွေကိုစိတ်ကနေတဲ့စိတ်တစိတ်မများဘူးလားအဲ့ဒီလိုအောင်မြင်ခြင်းကိုအားရခြင်းနဲ့အားကြနေတဲ့ပုဂ္ဂိုလ်တွေကလောကမှာစိတ်မများဘူးလားဟုတ်ပြီအဲ့ဒါကအပြုလိုက်ရဲဖို့ရန်အတွက်သေးမဟုတ်ဘူးလား။မင်းဒီလောကကြီးမှာမြင်ကြရတဲ့ကြားကြအပေါ်မှာလေ တောင်တင်းဤနေသားတဲ့လောကသားတွေကတိတ်ကြတော့လောကဓာတ်တရားလို့ခေါ်တဲ့အောင်မြင်ခြင်းဆိုတဲ့လောကဓာတ်တရားကြောကြားခြင်းဆိုတဲ့လောကဓာတ်တရားပဲဒါတွေကလူတိုင်းသာလောင်နှစ်ဆိုင်ကြတဲ့တရားတွေမဟုတ်ဘူးလားမြတ်မြတ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့သာသနာတော်ကိုစိတ်ကညီကိုပြီးတော့လဲလျောင်းလာကြတယ်ဒါပေမဲ့ကိလေသာတွေကမိမိတို့ကိုမလှည့်စားဘူးလားမြတ်မြတ်ခြင်းကိုဆွတ်လွတ်ခြင်းလို့ပြောနိုင်ဘူးလားပြောနိုင်တယ်ရယူခြင်းကိုအောင်မြင်ခြင်းကိုရယူခြင်းလို့ပြောနိုင်ဘူးလားသောတေဆိုတဲ့တရားကိုဥတည်ထားတဲ့ပုဂ္ဂိုလ်ဟာလုံးမြောက်မှုလမ်းကြောင်းကိုဥတည်နေတဲ့ပုဂ္ဂိုလ်ပဲ။ရယုံနေဆိုတဲ့ဥတည်ချက်ကိုစိတ်ကံပြီးတော့ရှောင်လန်းနေတဲ့ပုဂ္ဂိုလ်ဟာအောင်မြင်ခြင်းဆိုတဲ့လမ်းကြောင်းတက်ကိုဥတည်ထားတဲ့ပုဂ္ဂိုလ်ပဲ။ဒါကလို့ရှိရင်မိမိတို့ကရယုံခြင်းဆိုတဲ့ဘက်ကိုကိလေသာကစိတ်သာပြီးစိတ်သာချင်းခံရပြီးဆိုရင်တော့အောင်မြင်ဖို့ရန်အတွက်ဒီနေ့ရှင်ပြိုင်တဲ့ဖြစ်တဲ့ပုဂ္ဂိုလ်များလို့တော့မိကျသွားအောင်ရှင်းမုံးပြဖို့မလိုဘူးလားလူရဲ့အဲ့ဒါဘေးတရားကရှင်းလေလိုက်တာလေဣဒ္ဓတရားပဲမဟုတ်ဘူးလားဟုတ်ပြီဒါဆိုရင်မနာလိုခြင်းဆိုတဲ့ဣဒ္ဓတရားကအောင်မြင်ခြင်းဆိုတဲ့ရယူခြင်းလမ်းကြောင်းကိုဥတည်သွားတဲ့အခါမှာသူပုဂ္ဂိုလ်ရဲ့ယုတ်ကံတန်တန်ရှင်ကိုဣဒ္ဓတရားကရှင်းလေပြီးတော့မှန်မှုသွားဘူးလား။သွားပြီ။သွားပြီဆိုတဲ့အခါမှာအောင်မြင်ခြင်းဆိုတဲ့ဗလာသဉာဏ်မဖြစ်ပေါ်လာဘူးလား။ဟုတ်ပြီဖြစ်စီမဟုတ်ပြီဖြစ်စီသူပြည့်ပြုံးသွားဖို့အောင်မြင်ခြင်းဆိုတဲ့တရားကနေပြည့်ပြုံးသွားဖို့အချင်းမရဖြစ်နေတယ်ဆိုတဲ့နေရာကနေပြည့်ပြုံးသွားဖို့ဘုရားကြီးကစိတ်ကနေကိုနေကြတယ်ဆိုတဲ့အိခါကနေပြည့်ပြုံးသွားဖို့ရန်အတွက်မနာလိုခြင်းဆိုတဲ့ဣဒ္ဓတရားကအာပြန်ပွဲခြင်းပါဖြစ်အောင်လို့မိမိတို့ကိုသိနေစားလိုက်ပြီလားသိသာပြီဒါဆိုလို့ရှိရင်ကြံကြည့်လိုက်မိမိစိတ်ဖြစ်ပေါ်တဲ့အကျဉ်းတင်မှုဆိုရင်တော့အမြဲသောခံရတဲ့ပုဂ္ဂိုလ်တွေဟာအာလုံးနဲ့မဟုတ်ဘူးလားဟုတ်တယ်ဒါဆိုလို့ရှိရင်မိမိတို့လွတ်မြောက်ဖို့ရန်အတွက်သာသနာတော်ကြီးတင်ဝင်ရောက်လာကြတယ်လုံမြောက်ဖို့ရန်ဆိုတဲ့ဥတည်စေတဲ့အရှင်ဟံပြုလာကြတယ်လုံမြောက်ဖို့ရန်ဆိုတဲ့ဥတည်စေတဲ့ဒီလောက်ရှင်ဖို့လာကြတယ်လုံမြောက်ဖို့ရန်ဆိုတဲ့ဥတည်စေတဲ့တရားအဆုဖို့ရန်ဆိုတဲ့ဤလံပြက်ကိုဥမှုပြီးတော့တရားအဆုလာကြတယ်အမျိုးသားယောဂီမြတ်သမီးယောဂီဘုရောကောင်းအပေါင်းတို့ဒီဟာမိမိတို့ရဲ့ဒေတတူဝကာလကလေးတွေမှာမိမိစိတ်ဓာရီဖြစ်နေတယ်ဆိုတာကိုကျန်းကျန်းအောင်တည်အောင်လုပ်ဖို့တော့ကြိုးစားဖို့မလိုလားလူတွေဘုရားတွေရဲ့လေးစားမှုဘုရားတွေရဲ့ညံ့လို့မှုဘုသောခံရမှုဆိုတဲ့တရားတွေကိုလက်ခံနေကြရတဲ့ဦးစင်းတို့ရှင်ရဟန်းများနဲ့ဒီမရှင်များကပို့ပြီးတော့တတိရှိရှိနေထိုင်ဖို့မလိုလားလူတွေသမသာမင်းလွတ်မြောက်ခြင်းဆိုတဲ့နံကြောင်းဘက်ကိုမိမိတို့ဥတည်ပြီးတော့သွားနိုင်မှာမဟုတ်ဘူးလားမှန်ပါပဲသာသနာပြုလုပ်ငန်းဟာမိမိတို့ဘဝတစားတဲ့တစားလွတ်မြောက်ခြင်းဆိုတဲ့နံကြောင်းဘက်ကိုရောက်ရှိသွားဖို့ရန်အတွက်ပါရမီရှိတဲ့လုပ်ငန်းရတယ်ဆိုပြောနိုင်ဘူးလားဆက်နေလေဒါဆိုလို့ရှိရင်ရှင်ဟန်ပြုခြင်းဒီလားရှင်ဖို့ခြင်းကိုပါရမီသေးမှဆက်သွင်းရင်ဒီပါရမီတွေဖြစ်တယ်။ဓိက္ခမပါရမီပဲ။ဓိက္ခမဆိုတာရှင်ဟန်ပြုခြင်းကိုလည်းဓိက္ခမလို့ခေါ်တယ်။သံတက်ခွဲအာယုံစုစုကနေပြီးတော့ရှောင်သွဲပြီးဆွတ်လွတ်ပြီးနေထိုင်ခြင်းကိုလည်းဓိက္ခမလို့ခေါ်တော့တသိတဲ့ကာမဝတ္ထုအစုစုကိုဆွတ်လွတ်ခြင်းဆိုတဲ့ဆွတ်လွတ်ခြင်းတစ်မျိုးရှိတယ်။ကိလေသာကိုဆွတ်လွတ်ခြင်းဆိုတဲ့ဆွတ်လွတ်ခြင်းလည်းတမျိုးရှိတယ်။ဒါဆိုရင်ကိလေသာကိုမဆွတ်လို့နိုင်သေးတဲ့ကာလမှာတသိသနဲ့ကာမဝတ္ထုအစုစုကိုဆွတ်လို့ပြီးတော့ချိန်ဟန်းပြုလာကြတာမဟုတ်ဘူးလား။ဟုတ်တယ်။ဒီနေ့ယောဂီသတော်ကောင်းတွေလည်းတသိသနဲ့ဒီလောကလူဝန်ကျင်တဲ့ကကာမဂုဏ်အာယံတွေကိုခိတ္တခဏတော်၎င်းရ ို့နေထိုင်ရသောရှိကြသောကာလတော်၎င်းစွန့်လို့ဒီနေထိုင်နေကြတာမဟုတ်ဘူးလားဟုတ်တယ်ဒါကစွန့်လို့ခြင်းတစ်မျိုးပဲအဲ့လိုစွန့်လို့ခြင်းနဲ့စွန့်လို့လာကြပြီးတဲ့နောက်မှာကိလေသာကိုစွန့်လို့နိုင်ဖို့ရန်အတက်တော့ဦးစင်းတို့ရှိတတ်ကြတာမဟုတ်ဘူးလားဟုတ်ပြီအဲ့ဒီခါမှာဒူးတဲ့နေလို့ရှိရင်စိတ်မဖြစ်တတ်တဲ့ကိလေသာတွေကအများနဲ့နေတဲ့ခါမှာတော်ဝင်ကြီးရဲ့သံမှုမှုတော်ဝင်ကြီးရဲ့လက်ခံမှုကြောင့်မသိလိုက်မသိဘာသာဆိုလိုပဲလူမျိုးပေါ်ရန်ဥတည်ပြီးတော့သာသနာ့ဘောင်တဲဝင်ရောက်လာတော်လေတဲ့အောင်မြင်ဖို့ရန်ဆိုတဲ့ဥတည်ချက်ပဲကိုတခါတရံမှာဥတည်ပြီးတော့သောမီတတ်တဲ့သဘောလေးတွေမရှိဘူးလားရှိတယ်ဒါတတော်လေးတစ်ခုထားကြရမယ်အပိုင်းမှာအဲ့တော့ဦးစင်းတို့ကြည်သာမသိသေးတဲ့ပုဂ္ဂိုလ်များဖြစ်တဲ့အားလျော်စွာပဲအတိုက်အခံရှိရင်တော့အပွင့်တတ်တော့မရှိနိုင်ဘူးလားရှိတယ်လေဒါတော့လေအတိုက်ရှိတိုင်းအပွင့်ရှိရမလားမရှိတယ်ဘူးဒီလိုကောင်းဖြစ်တဲ့ပုဂ္ဂိုလ်အတွက်ဘယ်သူကပင်ပုဂ္ဂိုလ်အကြောင်းမျိုးစုံနဲ့တိုက်ခိုက်လာပါသေးအဲ့ဒီဟာကိုမိမိကမလက်ခံဖို့တော့မလိုဘူးလားလူတွေဒီလောကလုံးမှာပြဿနာဖြစ်ရတာဘာကြောင့်လဲလို့မေးရင်ဘယ်လိုဖြေမလဲ။ဘယ်လိုဖြေကြမလဲ။ဒီကိစ္စပြောပါဦး။ဆိုင်ဆိုင်မှု။ဟုတ်ပြီ။ဖြစ်နိုင်ခြေတွေကအများကြီးပေါ်နေနော်။ဒါပေမဲ့လောကရှိတဲ့ပြဿနာဟူသမျှပေါ့။ဘာကြောင့်ဖြစ်ရလဲဆိုရင်တော့ပါဝင်ဆင်ခွဲလို့ပါလက္ခဏာတရားနာကြည့်တာပုဂ္ဂိုလ်တယောက်ကိုယ်ကိုအပြစ်ပြောလာပြီကိုယ်ကြောင့်မကောင်းပြောလာပြီဆိုရင်အဲ့ဒီပြောလာတဲ့ပုဂ္ဂိုလ်နဲ့ကိုယ်ကပေါင်းရင်ဆင်နေလိုက်ရင်တော့ပြဿနာမဖြစ်ဘူးလားလက်သက်မခံရင်ကိုရလားလက်သက်ခံတယ်ဆိုတာဘာလို့ကြားလဲပေါင်းရင်ဆင်နေလိုက်တာပဲဒီလိုအင်္ဂလိပ်စာပြောလေးကတော့တော်တော်လေးအဖြစ်ရှင်ပြပါတယ်။ဘာလို့ခေါ်လဲပါဝင်ဆင်းနေတာလို့။ Hey participation လုပ်တယ်ပေါ့နော်။ဒီလို participate လုပ်တယ်ဆိုတာပါဝင်ဆင်းနေတာလေ။ဒါဗိဒ္ဓပုဂ္ဂိုလ်နဲ့ဖြစ်ပေါ်လာရတဲ့ပြဿနာလေးပဲ။ဟုတ်ပြီ။တစ်ခါပြန်ကြည့်လိုက်။ဗိဒ္ဓနဲ့ဖြစ်ပေါ်ပိုင်ွင့်ဆိုတဲ့တရားကဣဇ္ဇတမိမိရဲ့စိတ်ဖြစ်ပုံမှန်မကျွမ်းကျင်ရတော့ပိုဖြစ်နေတယ်။မိမိရဲ့စိတ်မှာဘာလို့ဖြစ်လာပြီလဲဆိုတာသိအောင်ကြိုးစား။ဟောတနည်းပြောမယ်။မိမိရဲ့ယုတ်နံသဏ္ဍာန်စင်မှာလောဘတရားတွေဖြစ်လာပြီဆိုကြသည်။တနည်းရယူဖို့ရန်ဆိုပြီးတော့မိမိကိုတိုက်ကြောလာပြီစိတ်ဆုံလာပြီဆိုတဲ့အခါမှာနာနဲ့ပါဝင်ပြီးတော့ပေါင်းစည်းလိုက်ရင်ပါဝင်ဆင်းနေလိုက်ရင်တော့မိမိဘာဖြစ်သွားလဲအဲ့ဒီအလိုအတိုင်းပဲဖြစ်ဆက်ပြီးလုပ်ဖို့မဖြစ်သွားဘူးလားဖြစ်သွားတယ်မိမိရဲ့အစ္စတာဖြစ်လေသာနဲ့မိမိပါဝင်ဆင်းနေလိုက်ရင်တော့ပြဿနာတွေမဖြစ်လာဘူးလားဒေါသဖြစ်လာရင်မိမိဒေါသကိုမိမိကဘူးပေါင်းပါဝင်ပြီးတော့ပါဝင်ဆင်းနေလိုက်တယ်ဆိုရင်တော့အဲ့ဒီဒေါသရဲ့ခိုင်းစေမှုအတိုင်းလုံးလုံးတဲ့ပုဂ္ဂိုလ်တရားမဖြစ်သွားဘူးလားဟုတ်ပြီဒါဆိုလို့ရှိရင်ပြန်ကြည့်လိုက်ဒုက္ခကြီးမှာပေးသူနဲ့ယူသူရှိတယ်ပေးသူဘယ်လိုပဲသိပြီးယူတဲ့ဒုက္ခကယူတတ်ဖို့သာပဌာနာမဟုတ်ဘူးလားဟုတ်ဘူးလားဟုတ်ပါတယ်ဘယ်လိုပဲသိပြီးပေါ့ကိုယ့်ဘက်ကယူတတ်ရင်အကျိုးရှိအောင်လုပ်ဆောင်လို့ရတယ်တခါလေဦးစင်းတရားလေးတခုမှာတော့ဟောကြားပေးသူဖြစ်ပါလေ။ဘုရားဖျားရှင်ကိုပုဏ္ဏကြီးတို့ကသူ့အစ်ကိုသုံးကန်ကြလာတဲ့ဘုရားဖျားရှင်ကိုအမျိုးမျိုးသိရင်ဘုရားဖျားရှင်ဘက်ကမိတို့မြတ်ကျုံလို့ချင်းကြောင်းနေသွားခြင်းဆိုတဲ့တရားကိုမတွေ့ရတဲ့အခါမှာပုဂ္ဂိုလ်တယောက်ကမိမိကိုသိရင်ပြီဆိုရင်ပုဂ္ဂိုလ်တယောက်ကမိမိနဲ့ဆက်ဆက်ပြီးတော့နန်းတရားပြောပြီဆိုရင်တော့သူပြောတဲ့အတိုင်းကို့မှာမျက်နှာပြက်သွားတာသူမြင်ရင်လို့မဟုတ်ဘူးလား ဟုတ်တယ်နော်ဟုတ်ပြီဒီပုံသားကြီးသဲဆိုနေတော်ညာနဲ့မြတ်စွာဘုရားရှင်မှာကြောင်းလဲမှုမရှိတော့သူပေးတာနဲ့မြတ်စွာဘုရားရှင်စံပြန်တာနဲ့မတူမဖြစ်နေဘူးနော်ဖြစ်နေပြီဒီခါမှာဒီဖြစ်စေတယ်လို့မဖြစ်ရင်ပေးတဲ့ပုဂ္ဂိုလ်ကဘာဖြစ်သွားလဲစိတ်ထဲနေမတိခံမသာမဖြစ်လာတော့ဖြစ်လာပြီအဲ့လိုဖြစ်လာတဲ့အခါကျတော့မြတ်စွာဘုရားရှင်ကိုမေးချောပြီကောရမမြတ်စွာဘုရားရှင်ပြားကိုကျွန်တော်သိဆိုနေတော့လဲရှင်ပြားတက်ကဘာမှကြောင်းလဲသွားခြင်းထိကြိုက်သွားခြင်းဆိုတာကိုမတွေ့ရဘူးသာသေးကြောင်းတတ်ပါလေဒီလိုနေလိုက်တဲ့အခါမှာဟေးသင်္ကုန်သာဟေးအင်ကိုသိရဲ့ရှင်မျိုးတိုင်းဝိုင်းတွေမိတ်ဆွေသင်္ကန်းတွေကလာရောက်လေပတ်တဲ့အခါမှာမိတ်ဆွေသင်္ကန်းတွေကိုရှင်မျိုးတွေကိုသဘယ်သောက်ဖွယ်ပြီးနဲ့ဤချင်းဧကံခြင်းတင်မပြူဘူးလားပြူတာပေါ့ဟေးတင်ဤချင်းဧကံနဲ့ဒီသဘယ်သောက်ဖွယ်ပြီးကိုဒီဧည့်သည်တွေကမစားသုံးသွားကြဘူးဆိုရင်တော့ဘယ်သူဥစ္စာပဲကျန်ဖြစ်တယ်လဲဘယ်လိုဥစ္စာပဲကျန်ဖြစ်တာပေါ့အေးသင်ပြီးတော့ညာလေးပဲငါမယူတဲ့အတွက်ဘယ်သူဥစ္စာပဲဖြစ်တယ်လဲတင်းရဲ့ဥစ္စာပဲကျန်ဖြစ်တာပေါ့ဒါကြောင့်မို့ဦးဇင်းတို့ပြီးတဲ့သူကဘယ်လိုပဲပြီးပြီးပေါ့ဦးဇင်းတို့ကယူတတ်ဖို့မလိုဘူးလားဘုရားဆရာရှင်ကတော့ခိလေသာကင်းကွာသွားပြီဖြစ်တဲ့အတွက်သောတာဖြစ်အောင်လုပ်လို့ရသေးလား။ဒါဆိုရင်သောတာနဲ့ပေါင်းရင်စင်မေးခြင်းမရှိတော့ဘူးလို့မပြောနိုင်ဘူးလား။ဒါဆိုရင်ဥဒေတို့အားလုံးမှာသောတာတရားရှိနေသေးတယ်မဟုတ်ဘူးလား။ဒါဆိုရင်တော့ဥဒေတို့ကသောတာနဲ့ပေါင်းရင်စင်မေးဖို့တော့အခွင့်အလမ်းမရှိဘူးလား။ရှိတယ်။ဒါပေမဲ့အကျိုးနဲ့ကိုသိရင်အကျိုးရှိပြဖို့ရန်အတွက်ဒီသောတာကသိဆုံးတိုက်တွန်းလာတဲ့အခါမှာကောင်းရင်ဆင်းရဲမှုမပြုဘူးတော့မိမိတို့တတိပတိထားဖို့မလိုဘူးလားမိမိသောတာဖြစ်လာတဲ့အခါမှာမိမိရဲ့စိတ်ကိုစမ်းပြီးတော့ကြည့်လိုက်ပါအဲ့သောတာကိုစမ်းပြီးတော့ကြည့်လိုက်ရင်သက်သွားပါလေဒါအင်္ဂါကောင်းတဲ့ဒီလံကောင်းတစ်ခုပါမိမိစိတ်စိတ်ပုံ၌စမ်းသင်အောင်ဒိဋ္ဌာန်သာဗမာသာဖျားရှင်ရဲ့စကားတော်ပဲဒီလိုမိမိရဲ့စိတ်ကိုစောက်ပြီးတော့ကြည့်တဲ့အခါမှာဒီလိုသောတာတရားတွေဖြစ်ပေါ်လာပြီမကျေနပ်မှုတွေဖြစ်ပေါ်လာပြီဆိုတဲ့အခါမှာမိမိတို့အကြောင်းအထောက်အကူရမှဖြစ်ပေါ်တဲ့တရားဖြစ်တယ်ဒီလိုအကြောင်းအထောက်အကူရတဲ့အခါမှာဖြစ်ပေါ်လာတဲ့တရားကိုတတိရှင်ပြီးတော့မိမိတို့ကိုယ်ကိုမိမိတို့ပရိသမဉာဏ်ရှင်ပြီးတော့မိမိစိတ်ဖြစ်ပုံနဲ့ကျန်းသင်အောင်လုပ်ပြီးတော့ဒီသောတာတရားရဲ့စိတ်တော်မှုသောတာတရားရဲ့ခိုင်းစေမှုကိုကောင်းရင်ဆင်းရဲပြီးတော့မိမိကဖြည့်ပြီးသိရတဲ့ပုဂ္ဂိုလ်တရားဘဝမဖြစ်အောင်တော့ဇူသာသွားရင်ကောင်းရင်ဆင်းရဲခြင်းဆိုတဲ့တရားတိလေသာဖြည့်သေးတော်များလည်းပဲမဖြစ်ပြီးသာနိုင်လို့လားဖြစ်ပြီးလာနေတယ်ဒါကြောင့်တိလေသာကျင်းသွားပြီးဖြစ်တဲ့အတွက်သာနိုင်တာဘောလို့ပြောခြင်းလည်းပြောကြတယ်ပြောတဲ့ပုဂ္ဂိုလ်လည်းရှိပါတယ်ဒါတော့လေမိမိစိတ်ဖြစ်ကုန်တဲ့ကျွမ်းကျင်လာတဲ့ပုဂ္ဂိုလ်အတွက်ကောင်းရင်ဆင်းရဲခြင်းဆိုတဲ့တရားကိုပြုမိရင်ချမ်းသာခြင်းနဲ့ဆင်းရဲခြင်းဘယ်တရားတွေဖြစ်ပေါ်လာမလဲ။ဟုတ်ပြီ။ဆင်းရဲခြင်းတရားတွေဖြစ်ပေါ်လာပြီဆိုတာကိုဖြစ်ပေါ်ခဲ့ဘူးတာကိုသိတဲ့ပုဂ္ဂိုလ်မိမိဖြစ်ဖြစ်ပုံနဲ့ကျန်းကျင်အောင်မြင့်တင်ခဲ့တဲ့ပုဂ္ဂိုလ်ဟာတရားတွေတရားချမ်းသာခြင်းတကူပဲဥတည်ပြီးမိမိဘဝကိုဥတည်ချက်ထားပြီးတော့ဗန်းတိုင်ထားပြီးတော့ချီးတက်ဆက်သွားမှာဖြစ်တယ်ဟုတ်ပြီဒါကြောင့်မင်းတို့အနေနဲ့ဒိဋ္ဌာနဲ့သေတနာဖြစ်ရခြင်းဒိဋ္ဌာနဲ့ဖြစ်ပေါ်လာတဲ့ခက်ခဲတွေသေတနာတွေအားလုံးကြည့်လိုက်ရင်မင်းတို့ကတောင်းရင်ဆင်းရဲလို့ဖြစ်လို့မင်းရဲ့အိသတ္တဗန္ဓမာသံဖို့ပြည်ပြီးလာတဲ့စိတ်ဆော်လာတဲ့ဖြစ်နေတာတရားတွေနဲ့တောင်းရင်ဆင်းရဲလိုက်တဲ့အခါမှာလေမင်းမိဟာသေတနာမျိုးဖြစ်လာမှဖြစ်တယ်ယတနာတွေကိုဖြစ်အောင်လုပ်ဆောင်တဲ့ပုဂ္ဂိုလ်ပဲဖြစ်ပါတယ်။ဒါကြောင့်မို့ဘာဝင်ဆင်းရဲခြင်းဆိုတဲ့ခရာဒါတော့မှလူဘူးဒါတော်လေးအရေးကြီးပါတယ်။လောကကြီးမှာကောင်းခြင်းဆိုတဲ့တရားမကောင်းခြင်းဆိုတဲ့တရားတွေကိုသိဆုံးကြမှာအမှန်ပဲဖြစ်လို့လွတ်မြောက်ခြင်းလို့ရှိတဲ့ပုဂ္ဂိုလ်တွေဟာကောင်းခြင်းဆိုခြင်းဆိုတဲ့တရားနှမျိုးစလုံးမှာဘာဝင်ဆင်းရဲခြင်းဆိုတဲ့တရားသဘောတွေဘုဒ္ဓတော်လေးပဲရှောင်ရဲကြမှာဖြစ်တယ်။ ကောင်းကျိုးကိုတော့လည်းမိမိတို့ပေါင်းရင်းဆင်းရဲခြင်းကိုရှောင်ရဲရမှာဖြစ်တယ်။မကောင်းကျိုးဆိုတာကတော့ကျိုးပေါ်ရာမလိုတော့ဘူး။ဟုတ်ပြီ။ဒါဆိုလို့ရှိရင်မိမိတို့စိတ်ဖြစ်ပုံနဲ့ဆန်းကျင်အောင်လုပ်ဖို့ရန်အတွက်မိမိတို့ရဲ့စိတ်မှာဖြစ်ပေါ်လာတဲ့တရားတွေကိုဖြစ်ပေါ်လာတဲ့အတိုင်းဖြစ်ပေါ်လာတဲ့အတိုင်းတုံ့ပြန်ပြီးတော့လုံဆောင်ခြင်းဆိုတဲ့ကာယကံဝစီကံမှုတွေမဖြစ်ပေါ်စေဖို့ရန်အတွက်တရားတစ်ပါးလေးလိုအပ်နေပါလေဒီတရားလေးသာသနာပြုနေတဲ့ပုဂ္ဂိုလ်များမှာသာသနာပြုလုပ်ငန်းမှာစံပြင်ဆုံးဖြစ်တော်မူတဲ့ရသော်ဆရာရှင်ရှင်သုံးပါးတဲ့ခေခါတစ်ခုပါအပြုယူပြီးတော့အပြုလိုက်ပြီးဖြစ်ရမယ်ခေခါတစ်ခုပဲဒီခေခါလေးဆိုရင်တော့ဒုပေါ်မှာတူးလေးစားခြင်းဆိုတဲ့ခေခါပဲဖြစ်တယ်သစ္စာပြားရှင်ဒီမှာရံတော်ကြီးကိုတရားလေးတစ်ခုခေါ်ပြီးသင်ပြပါလေဒီတရားကတော့သစ္စကနိဗ္ဗာန်မှာလာရှိတဲ့ဒီဟစုတ်တံလေးဖြစ်တယ်သစ္စာပြားရှင်ကဒုက္ခဥပမာလေးပြီးပြီးတော့တရားလေးတစ်ခုခေါ်တော်မူတယ်จิตာယံတို့ကာယရုပ်ရဲ့သဏ္ဍင်သင်္တိင်းဆိုတာရှိတယ်ဒီကာယရုပ်ရဲ့သဏ္ဍင်သင်္တိင်းဟာလေလေတန်သင်္ကမမိမိသိဖို့ရာနေရာကနေပြီးတော့ဆက်လာပြီးတော့ရက်မင်းရဲ့နာကိုစောင်းနေပြီးကြည့်လိုက်တယ်။အဲလိုစောင်းနေကြည့်လိုက်ပြီးတော့ဒုတိယတိုင်းတိုင်းသင်္ဒိတို့ရဲ့ဟောင်းချင်းနဲ့ဟောက်ပြီးတဲ့အခါမှာအစာရှာတတ်တယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဆက်ခွာလာပြီ။အစာရှာဖို့ရန်ဆိုတဲ့ရည်ရွယ်ချက်နဲ့ဆက်ခွာလာတဲ့ဒီတောင်းရဲတို့ရဲ့ကလင်းသင်္ဒိမင်းဟောင်းသင်္ကုသတိသတ်ချက်ရမယ်တပ်တို့ရမယ်ဆိုရင်လည်းလေလေးလေးစားစားဆံရင်တပ်တို့တယ်ခြေကိုတပ်တို့ရမယ်ဆိုရင်လည်းလေလေးလေးစားစားပဲတပ်တို့တယ်လေးမစားတပ်တို့တယ်ဆိုတာရှင်သေးလို့မရှိဘူးနောက်ကြည့်လို့တော့တတဝါကိုတပ်တို့ရမယ်ဆိုရင်လည်းလေလေးစားစားပဲတပ်တို့ပါတယ်ရှင်သေးလို့တော့တတဝါငယ်လေးတွေကိုသတ်တို့ရလေဆိုရင်လေလေလေးလေးစားစားဒါရင်သတ်တို့ပါလေမင်းမစားသတ်တို့တယ်ဆိုတော့ဒါရဲ့တို့ရဲ့တင်းချင်းသိရင်းတို့ရဲ့တဘာဝမဟုတ်ဘူးဒါဖြစ်လို့မကြည်ခွဲပြားနေတဲ့သတ္တဝါတွေကိုသတ်တို့တဲ့ဉာဏ်မှာသင်္သိမင်းဟာရေးစားခြင်းဆိုတဲ့တရားကိုပြီးပါတယ်ဆိုရင်ချင်းသိတို့ရဲ့အာထုမှုဉာဏ်စဉ်ကိုမဖြစ်စည်းခြင်းတဲ့အတွက်ချင်းသိသောသောခြင်းပင်တည်းဒီလိုဟောပြီးတဲ့တော့မြတ်စွာဘုရားရှင်ကလောကဥပမာလေးကိုပြပြီးတရားဟောပြီးတဲ့နောက်မှာမိမိကိုယ်ကိုမိမိဒါနာပြုပြီးတော့တရားလေးဟောပြီးတယ်จิตာယံတို့ရှင်သိဆိုတာကဘုသောသူကိုခံယူတော်မူထိုက်တဲ့ဘုရားရှင်ရဲ့နာမည်ပဲဖြစ်တယ်ဘုရားရှင်ဟာယောဂိတ္တကိုတရားဟောရမယ်ဆိုရင်လည်းလေလေးလေးစားစားဒါလိုဟောကြတော်မူလေမလေးမသာဟောကြတယ်ဆိုတာမရှိဘူးယောဂိမတွေကိုတရားဟောရမယ်ဆိုရင်လည်းလေလေးစားစားဒါလည်းဟောကြတော်မူပါလေမလေးမသာဟောကြတယ်ဆိုတာငါဖျားရှင်တို့ရဲ့သဘာဝမဟုတ်ဘူးဥပဒကတွေကိုဥပဒကယောက်ျားတွေကိုတရားဟောရမယ်ဆိုရင်လည်းလေလေးစားစားဒါလည်းဟောကြတော်မူပါလေဒလိမသာဟောကြားတဲ့လူတွေဆိုတာငါဖျားရှင်တို့ရဲ့ဒလိဆုံးဆံမဟုတ်ဘူးအလိမဟုတ်ဘူးဥပါဒိကမိမတွေကိုတရားဟောရမယ်ဆိုရင်လေလေးလေးစားစားဒါလေးငါဖျားဟောကြားတော်မူတယ်ဒလိမသာဟောကြားတဲ့အလိဟာငါဖျားရှင်တို့ရဲ့အလိမဟုတ်ဘူးရုပ်ဆုံခိုင်းစေတယ်ဆိုရင်စတဲ့မိစ္ဆာတွေတဲ့ပုဂ္ဂိုလ်တွေကိုတော့လည်းငါဖျားဆရာခေါ်ရမယ်ဆိုရင်တော့လေးလေးစားစားသာလေးခေါ်ကြတော်မူတယ်။မလေးမစားခေါ်ကြတယ်ဆိုတာမရှိဘူး။ရှင်လေးကဒါရဲလို့သူသတ်ဖို့တဲ့အခါမှာလေးလေးစားစားအားထုတ်ခြင်းပြီးမိမိတို့ရဲ့ရှင်လေးတို့ရဲ့အားထုတ်မှုဉာဏ်စဉ်ကိုမပြည့်စည်ဖို့ရန်ဆောက်ရှောက်ဖို့ရန်အတွက်ဟုတ်ဘူးလား။ဟုတ်တယ်။ရသဖျားရှင်ကလေးရင်ရသဖျားရှင်တို့ရဲ့လမ်းစဉ်ဖြစ်တဲ့လေးလေးစားစားနဲ့တရားဟောကြားခြင်းဆိုတဲ့အမှုကိုပြုပြီးတော့မိမိတို့ရဲ့လမ်းစဉ်ကိုထိမ့်သိမ့်ပြီးမဆောက်ရှောက်သွားဘူးလားဆောက်ရှောက်တယ်ဦးဇင်းတို့သာသနာပြုနေတဲ့သာသနာပြုပုဂ္ဂိုလ်တွေဟာရသဖျားရှင်ရဲ့တားတော်သမီးတော်တွေမဟုတ်ဘူးလားမုံမြတ်တဲ့အလုံးမြင့်မြတ်တဲ့ ဘုရားရှင်ရဲ့သာတော်သမီးတော်တွေဖြစ်တဲ့သာသနာပြုပုဂ္ဂိုလ်တွေလို့ခေါ်ရမယ်ဥစဉ်တို့အားလုံးဟာဘုရားရှင်ရဲ့မြင့်မြတ်တဲ့အပြုကိုလိုက်ပြီးတော့မြင့်မြတ်သူတို့ရဲ့နန်းစဉ်ကိုတော့ဆောက်ရှောက်ထိန်းသိမ်းသွားဖို့မလိုလားဒုက္ခကြီးမှာဘဝင်းသင်္နေတဲ့အတွက်ပြဿနာတွေဖြစ်ရတယ်လို့ဥစဉ်အကြောင်းအရာတစ်ခုကိုလောကသဘာဝအရာလောကတစ်ကလုံးနဲ့ကျိုးဆူသွားခဲ့ဒီဖြစ်ပါလေလောကမှာနောက်ပြဿနာရဲ့ဒီကိုဖြစ်ပေါ်စေတဲ့တရားကိုကြည့်လိုက်ရင်မလေးမစားဆက်ဆံခြင်းလည်းမဟုတ်ဘူးလားဟုတ်တယ်မလေးမစားဆက်ဆံခြင်းဆိုတဲ့မြတ်စွာဘုရားရှင်ရဲ့ထုံးကိုကြည့်လိုက်မြတ်စွာဘုရားရှင်တရားဟောတော်မူတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားရှင်ထက်မြင့်မားနေတဲ့ပုဂ္ဂိုလ်တွေပါလားမပါပါဘူးမြတ်စွာဘုရားရှင်တရားဟောတော်မူတဲ့အတွက်တရားတော်ကိုလိုက်နာပြီးသင်္ကြန်ကျုပ်ကိုအားထုတ်သွားကြတဲ့အတွက်မြတ်စွာဘုရားရှင်ဒီဟူသောသူတော်ကောင်းကိုအမိသဟဲရခဲ့တဲ့အတွက်အရိယာသူတော်ကောင်းဒီဖြစ်သွားကြတယ်ပုဂ္ဂိုလ်ကြီးများသာဖြစ်ကြပါလေ။မြတ်စွာဘုရားရှင်ရဲ့အရာရာမှာမိစ္ဆာနေတဲ့၊လုပ်နေတဲ့၊ညေတဲ့ပုဂ္ဂိုလ်များပဲမဟုတ်တာဘူးလား။ဟုတ်တယ်။ဒီမိတဲ့မိစ္ဆာနေတဲ့ပုဂ္ဂိုလ်တွေကိုလောကမှာရှိတဲ့ပုဂ္ဂိုလ်များကအထက်ကြီးကနေသိစားပြီးပြောဆိုရဲအလေးထားမရှိဘူးလား။ရှိတယ်။အဲ့ဒီလိုပြောဆိုလိုက်ပြီးဆိုရင်ပြောဆိုခံရတဲ့ပုဂ္ဂိုလ်တွေရဲ့စိတ်နှလုံးဟာမပူတော်သားကြဘူးလားဣခာရှိရှိနဲ့နေခွေဆိုတဲ့တရားကိုရောသိစက်နေမှာမလားမသိအပ်နေတော့ဘူးမြတ်စွာဘုရားရှင်နေနဲ့နေလေးသာသာနဲ့သစ္စာချင်းနေလေးသာသာနဲ့တရားဟောကြားခြင်းဆိုတာကမိစ္ဆာနေတဲ့ပုဂ္ဂိုလ်ရင်းဘဝပတိတွေမြင်သားသွားစေဖို့အတိညာလုပ်နေတဲ့ပုဂ္ဂိုလ်ရင်းဒီညာကြည့်တယ်လားကြားသေးဘူးမြတ်စွာဘုရားရှင်ပြောတဲ့လူကြီးနဲ့လူငယ်ဆိုတဲ့နိုင်ရှင်ချက်သေးမှာလူငယ်ဘဝသာရှိနေသေးတဲ့ညီတဲ့ပုဂ္ဂိုလ်ရင်းလူကြီးဖြစ်လာသေးဘူးမြတ်စွာဘုရားရှင်လေးလေးကားကားနဲ့တရားဟောပြတာမဟုတ်ဘူးလားဟုတ်တယ်ဘုရားကြီးမှာဒီအကျိုးဆောင်ခြင်းနဲ့ဆိုရင်မလေးမစားပြောဆိုဆက်ဆံပြီးတော့အကျိုးဆောင်လို့ရပါမလားဒါတော့မရပါဘူးဒီလေးသာသာသစ္စာသေးဟာမိမိရဲ့စိတ်နှလုံးကိုလည်းပဲအေးချမ်းစေတယ်တဘာသူရဲ့စိတ်နှလုံးကိုရောအေးချမ်းစေဘူးလားဒီလေးသာသာသစ္စာသေးဟာမိမိရဲ့ကုသိုလ်တရားတွေကိုရောမဆိုးပါစေဘူးလားဒီလိုရဲ့လေးစိတ်သာသာအကျိုးခံရတဲ့ပုဂ္ဂိုလ်ဒီမှလေးပဲကုသိုလ်တရားတွေတို့ပါပြီးမလာကြဘူးလားဒီပါပြီးမှတာလေမိမိသာသာသစ္စာခြင်းမှာမိမိကိုယ်ကိုမိမိသိခါရှိရှိနေခွင့်ပေးခြင်းလည်းမဟုတ်ဘူးလားမိမိမသာပြောလိုက်သည်ဒီမသိနေဘူးလားမိမိပြောမိလိုက်တဲ့စကားကိုကြောင်းကြည့်ပြီးမိမိပြန်ပြန်ပြီးအဆက်မရနေဘူးလားမိမိကိုယ်ကိုမိမိသိခါရှိရှိနေခွင့်ပေးတယ်လို့ခေါ်နေပါမလားဒီတစ်ခါကမိမိမသာနဲ့ပြောဆိုခြင်းကိုလည်းဒီတစ်ခါကသိခါရှိရှိနေခွင့်သတိကြီးလို့မပြောနိုင်ဘူးလားပြောနိုင်တယ်ဒါကြောင့်မိမိပြုတ်လိုက်တဲ့အပြုတ်မျိုးတစ်ခုဟာမိမိရဲ့စိတ်ကိုပြန်လဲပြီးတော့ဆောင်းဖွဲ့ဒီမဲ့ဘုရားသာဖြစ်ရင်ပေါ့ပြန်လဲပြီးတော့အမှတ်ရလိုက်တိုင်းမိမိစိတ်မှာအညစ်အကြေးတစ်ခုခုပြန်ပြန်ရစ်ပြီးတော့အနှောင်ဖွဲ့အဖွဲဖြစ်နေရင်အဲ့ဒီလိုအပြုတ်မျိုးအပြောဆိုမျိုးဘယ်တော့မှပြုတ်ခွင့်ပြောခွင့်မပေးပါနဲ့မိမိရဲ့အပြုတ်မျိုးပြောဆိုတာမိမိရဲ့စိတ်ကိုပူလောင်သွားစေနဲ့ညံ့သွားသွားစေနဲ့မိမိရဲ့အပြည့်ဉာဏ်နဲ့လွတ်မြောက်ခွင့်ကိုသုံးဆုံးသွားအောင်လုပ်စေနိုင်ဆိုရင်တော့အဲ့ဒီအပြည့်မျိုးပြောဆိုသူတော့ရုပ်ကိုသိမှာမလားမသိဘူးမိမိရဲ့အပြောဆိုကိုအကြောင်းပြုပြီးမိမိရဲ့အပြည့်မျိုးကိုအကြောင်းပြုပြီးတော့တစ်ဖက်သူရဲ့စိတ်နှလုံးတွေပူလောင်သွားမယ်ညံ့သွားသွားမယ်တစ်လုံးလုံးနဲ့မလွတ်မလပ်စိလီသာရဲ့သုံးမြတ်မှုကိုခံရအောင်ဒီကရှင်လေလိုက်ကလေးဖြစ်သွားရင်ပေါ့ကောင်းပါမလားကောင်းဘူးအားလုံးကိုအေးအေးချမ်းချမ်းနဲ့ညီရတာမကောင်းဘူးအားလုံးအေးအေးချမ်းချမ်းနဲ့ဖြစ်စေဖို့ညီတို့မှာဘယ်တရားတစ်ခုလိုအပ်တယ်လဲ ရေလီသာသာနဲ့ဆက်ဆံနေဆိုတော့လိုအပ်တယ်။ဒီလိုလောကကြီးထဲမှာဖြစ်နေတဲ့တရားလေးတစ်ခုတရားနာပိဋကတတိချားမိအောင်ပြောခြင်းနဲ့လောကကြီးမှာရင်းကြီးလာရင်တယောက်နဲ့တယောက်ဆောက်ရှောက်မှုသဘောတရားတွေမနေနိုင်ကြဘူးလား။ပြောခြင်းသားတွေပြောတယ်။ပြုခြင်းလို့ပြုတယ်။စတဲ့ခင်ဗျားတို့ကပြုမှုပြောဆိုတဲ့ပုံစံမျိုးရှိသေးတာ။အဲ့ဒါလောကကြီးမှာဖြစ်မြဲတမတာတစ်ခုလို့မဖြစ်နိုင်ဘူးလား။ဒီသားစုတစ်ခုထဲမှာတော့လည်းအဲ့ဒီစေတနာတွေမဖြစ်နိုင်ဘူးလား။ဖြစ်နေတယ်။အဲ့ဒီပုဂ္ဂိုလ်ကြီးအပြင်ရောက်တော့ဒေလေးရှင်ကြီးကြတယ်ကို။အပြင်ကပုဂ္ဂိုလ်နဲ့တော့သစ္စာနာနာတွေရင်းတည်တည်မဆက်ဆံနေကြဘူးလား။ဆက်ဆံနေကြတယ်။မတိလို့ရှိရင်တော်တော်ကြီးညိုဖို့ကောင်းတဲ့ပုဂ္ဂိုလ်တွေပဲ။တကယ်ကြံကြည့်လိုက်။လောကမှာခဏတစ်ခုတွေ့ရတဲ့ပုဂ္ဂိုလ်နဲ့အရှင်ပြေအောင်နေခြင်းကအရေးကြီးသလားအမြဲတစေတွေ့နေရတဲ့ပုဂ္ဂိုလ်တွေနဲ့ညီညွတ်အရှင်ပြေနေအောင်နေခြင်းကအရေးကြီးသလားဘုရားကြီးကကြောင်းပြန်မလုပ်နိုင်ဘူးလားဟုတ်တယ်နော်ဘိဒါပုဂ္ဂိုလ်ဒီခဏတစ်ခုတွေ့ရတဲ့ပုဂ္ဂိုလ်တွေနဲ့အရှင်ပြေဖို့ဒီလောက်ပဲကြိုးစားကြတယ်အမြဲတမ်းသိနေရတယ်အမြဲတမ်းနေနေရတယ်အမြဲတမ်းအတူတူအကျိုးဆောင်နေရတယ်ပုဂ္ဂိုလ်အချင်းချင်းဆောက်ရှောက်မှုငြိမ်းချမ်းမှုအလုံးအလုံးမနေကြဘူးနော်နေတယ်အဲ့ဒါမှားရင်းနေတဲ့စိတ်ဓာတ်တွေဖြစ်တဲ့တာပြောနေတယောက်အနေခံလာလို့အနည်းကနေလာပြီးရင်းကြီးလာပြီးဆိုရင်တော့တယောက်ကြောင့်တယောက်ပုံတိလာတယ်ဇမဒါမဟုတ်ဘူးလားဟုတ်တယ်အဲ့လိုတိလာခြင်းဟာအခွင့်အရေးယူဖို့လားဟုတ်ဘူးနော်ဒါပေမဲ့လက်တွေမှာတော့အခွင့်အရေးမရှိကြဘူးလားရှိကြတယ်တယောက်တစ်ယောက်ရင်းနှီးလာပြီဆိုတဲ့အခါမှာတယောက်ရဲ့အားနည်းချက်ကိုလည်းတယောက်သိလာပြီအဲ့ဒီခါကျရင်ဒီနေ့မပြေလည်နိုင်တဲ့အရာတွေများသူ့ညာသွားသိလို့ရှိရင်တော့ဒီနေ့တို့ရဲ့အပြုတ်မှုပြောဆိုတွေကပုံစံမပြောင်းသွားဘူးလားပြောင်းသွားရင်မိမိကသူတစ်ပါးရောဥသာလို့အချင်းရဲ့တော့ဘူးလားအမြဲတမ်းလေးတွေ့ရမယ်အမြဲတမ်းလေးလက်တွဲနေရမယ်ဒီလိုပုဂ္ဂိုလ်အချင်းချင်းအားနည်းတဲ့ဒီဟာအခွင့်အရေးယူဖို့မဟုတ်ပါဘူးအားနည်းတဲ့ဒီဟာအားပါတဲ့ဒီအချက်နဲ့ဖြစ်တည်လာအောင်ဖေးမှတ်ဖို့ပါဘယ်သူများသိပါလဲပုဂ္ဂိုလ်ဒီထဲရှိလဲဗာများပါလားမသားပါဘူးကုမာရောအနေသက်တည်းနဲ့မဟုတ်ဘူးလားအနေသက်တည်းနဲ့ပြောလို့အဖြူတွေမရှိဘူးလို့တော့မပြောပါဘူးနော်အဖြူများလေအများကြီးပါဒါပေမဲ့လေအနေသက်ကိုစီနဲ့မပြည့်မဝဖြစ်နေတဲ့ပုဂ္ဂိုလ်များကြီးပါကိလေသာမကင်းသေးတဲ့ပုဂ္ဂိုလ်များအနေသက်ရှိနေတဲ့ပုဂ္ဂိုလ်တွေပဲလို့ပြောနိုင်ဘူးလားနေနေဒီလိုမှမတော့အဲ့ဒီတရားကိုပို့ပြီးတော့အလေးနဲ့ထားပါလေ။ခံတယ်လေကိုအကြောင်းကိုပို့ကြည့်လို့ဒါကိုအကြောင်းကိုပြောရတာပါ။ဒါပေမဲ့ဒါအကျိုးများနေတဲ့အကြောင်းဖြစ်လို့ပြောရခြင်းဖြစ်ပါလေ။ဒီလိုတော့ဘုရားမှာမိစေအပေါင်းတင်လွန်စွာတော့ဘုရားသာမှာဘူး။သူများတကားလူမျိုးအလွတ်အလွန်လောကပြောတဲ့ရင်းနှီးတဲ့ပုဂ္ဂိုလ်ဦးစင်းမှာတရားမှမရှိဘူးလို့ပြောရင်ဒီနေ့အထိရပါတယ်ဒီလောကဒုက္ခလေအလုံးအလုံးလောကကကျောဆူတဲ့လောကကကြီးရွယ်တဲ့ရင်းကြီးတဲ့ပုဂ္ဂိုလ်တရားမှမရှိဘူးဉာဏ်ဘဝမှာလည်းအလုံးအလုံးရင်းကြီးတဲ့ပုဂ္ဂိုလ်တရားမှမရှိဘူးဘာပြောနေတာလဲတရားနာကြည့်တာသဘောပေါက်လားဒေရီဆန်တော့ဘယ်သဘောပေါက်မလဲဟုတ်တယ်မလားသဘောပေါက်အောင်ပြောရမှာပဲနော်တကယ်ပြောတာဒီနေ့မှသူများပြောတဲ့ရင်းနှီးတဲ့ပုဂ္ဂိုလ်တရားမှမရှိဘူး။ဘာဖြစ်လို့လဲ။လောကမှာကတယောက်နဲ့တယောက်နဲ့ကျောင်းတင်တာပြောပြုတင်တာပြုပြီးတော့အမနာပတယောက်ကိုတယောက်မလေးမသားနဲ့ကျိုးဆိုခြင်းကိုလောကကရင်းနှီးတယ်လို့မပြောဘူး။အဲ့လိုပြောဆိုခွင့်ရလာရင်ငါနဲ့သူနဲ့စိတ်ရင်းနှီးတာပဲလို့မပြောဘူးလား။အဲ့ဒါရင်းနှီးတာလား။ အဲ့ဒါကျင်းကြီးတာမဟုတ်ဘူးအခွင့်အရေးယူတာအဲ့ဒီလိုယဉ်ကျေးတဲ့ပုဂ္ဂိုလ်ဥစဉ်ဘဝမှာတယောက်မှမရှိဘူး။ဘာဖြစ်လို့လဲ။မိစေဆိုတာတဦးလုံရင်တဦးကိုကူညီရမယ်။လုံတဲ့အချိန်မှာကိုရှိနေရမယ်။ကိုရှိနေတဲ့သူလုံတဲ့ကိုဖြစ်ပေးမယ်။ကိုကူညီပေးမယ်။ဒီလိုနေတာအကောင်းဆုံးတဲ့ပုဂ္ဂိုလ်ကဟုတ်တယ်နော်။ဒါကြောင့်လောကပြောတဲ့ယဉ်ကျေးခြင်းပုံစံဘယ်တော့မှမရှာပြီးပါနဲ့။အာမေတ္တိသိလာရင်နှုတ်ပြီးနေပါမပြောပါနဲ့သူများကမပြောပါနဲ့အဲ့ဒီပုဂ္ဂိုလ်ကတော့မိစေအချင်းချင်းပေါ့အကျိုးဆောင်သောအဖြစ်အချိန်နဲ့အခါနဲ့ကြောစဉ်ကြောစဉ်ပြောဖို့ကောင်းတဲ့နေရာဒေသကိုရွေးချယ်ပြီးတော့အကျံပေးပါပြီးတဲ့အခါမှာဘယ်တော့မှအပြစ်မပြောပါနဲ့ပုဂ္ဂိုလ်များကအပြစ်ပြောပြီးတော့ပြုပြင်လို့ရတယ်ဆိုတာရှိပါအပြစ်ပြောတာဒီတိတ်တဲ့ဘယ်သူကြိုက်လဲဘယ်သူမှမကြိုက်ဘူးတရားဟောသူကအစပဲမဟုတ်လားဟုတ်ပါတယ်ဒါပေမဲ့အပြစ်ပြောတာဘယ်သူမှမကြိုက်ဘူးဆိုတာကိုကိုတော့သိရမယ်ဒါပေမဲ့ကိုယ့်ကိုအပြစ်ပြောလာရင်တော့သီးခံဖို့ဦးဇင်းတို့မကြိုးစားရဘူးလားဟုတ်ပြီဒါကြောင့်ကိုယ်မကြိုက်တာကတိုင်းတဲ့လောကဓာတ်ဆိုတာစိတ်ဆင်းရဲမှုကောင်းတာကြီးရင်မျှော်လင့်ထားလို့ဘယ်တော့မှမရဘူးကိုယ်ကကိုယ်စိတ်စွန့်စင်အောင်လုပ်ထားရင်တော့သူများကိုယ်ကိုအပြစ်ပြောလာလည်းမသိခံနိုင်ဘူးလား။ကိုယ်ချင်းသာစိတ်ဆိုတာမိမိစိတ်ဖြစ်ပုံနဲ့စွန့်စင်တဲ့ပုဂ္ဂိုလ်မှာရှိသမျှပါ။မိမိကိုအဲ့လိုမျိုးပြောလိုက်တဲ့မိမိခံစားသွားရပြီ။မိမိဒီလိုသွားလို့အဲ့လိုပြောရင်တော့တပားတည်းမှမခံစားရဘူးလား။အဲ့ဒီချိန်မှာပညာယူသိတဲ့အချက်တစ်ချက်ရှိတယ်။ဒီလိုပြောရင်ဒီလိုငါတို့ခံစားရတယ်။ယူတတ်ဖို့ပြောတာပါ။သူပေးတာပုံကြမ်းမလားဒါပေမဲ့ပုံကြမ်းတယ်ယူတတ်ရင်ရင်းချက်သွားတယ်အပြစ်ပညာအမိန်မှမိမိမှတိုးပွားလာတယ်ရင်းချက်တဲ့ပုဂ္ဂိုလ်တယောက်ကနေ့တည်းတည်းဖြစ်လာတယ်ဒီလိုပြုလို့အကျိုးဆုံးမျိုးငါတို့ကမှဘယ်တော့မှမပြောဘူးဘာဖြစ်လို့လဲကိုကျင်းသာတယောက်ရှိတယ်ဒီလိုမျိုးသာလောကကြီးပြည့်စုံနေထိုင်ကြရင်ပြဿနာဆိုတာရှိပါမလားကိုယ်သာခံနေခံရပါသည်ကိုယ်လိုမျိုးဘုဒ္ဓကမှတော့မခံပြရဘူးစိတ်ရဲ့မြင်ွမ်းခြင်းစိတ်ရဲ့ဒုက္ခခြင်းဆိုတဲ့တရားတွေဘယ်တော့မှမဖြစ်စေရဘူးဒါဆိုလို့ရှိရင်တယောက်နဲ့တယောက်နဲ့မလိုအပ်သေးတဲ့ဟုပြောဒီပြောဆိုတဲ့စကားတွေကိုပြောဖြစ်ပါတယ်မလားစကားများများပြောရင်တော့အမှားများများမပါဘူးလားစိတ်တုံးတော့ပြုံးပြုံးပြုံးပြုံးနေတော့အပြစ်တွေပြင်းပြီးဆိုရင်တော့တစ်ချိန်ကပြုံးပြုံးပြုံးပြုံးနဲ့ပြောခဲ့တဲ့စကားတွေကနေပြန်မလှန်ကြဘူးလား။အဲ့ဒါကိုယ့်ကိုဖြစ်အောင်လုပ်ခဲ့တာမဟုတ်ဘူးလား။ဟုတ်တယ်နော်။ဒါကြောင့်မို့အဲ့ဒီလိုလည်းမနေနိုင်ကြပါနဲ့။မပြောတဲ့စကားမပြောနဲ့။စကားများပြောလို့ယဉ်ကျေးခွင့်ရမယ်ဆိုရင်တော့အဲ့ဒီလိုမျိုးဥစဉ်ကတော့ခက်ဆန်ဆန်နဲ့။ဘာဖြစ်လို့လဲ။အကျိုးမှမရှိဘူး။ဒါပေမဲ့ရှေ့တော်ကောင်းကြီးလိုက်လာတဲ့ဆုံးလေးရှိတယ်။ရှေ့တော်ကတော်ကောင်းကြီးဤတံနေပြန်လို့တို့တဲ့ညံမထင်ကြကြီးသုံးပါးသွားရောက်နေထိုင်ကြတယ်။ဘုရားမတည်းတရားကိုသိနေကြတာဘယ်လိုသိနေကြတယ်ထင်လဲ။ညာလုံးပေါက်တယ်။အဖြစ်လို့လည်းတရားအကြောင်းပြောကြတာဝန်တာပစ္စည်းတွေဖြစ်တော့လို့ဒီမတည်ကြီးတွေကတော့ညံမတည်ကြီးတွေဖြစ်နေတော့ကျောသမျှဗာမျှအနောက်ဆက်ရှိနေတယ်။ကျောသမျှအမှားပါပါမလား။တယောက်နဲ့တယောက်စိတ်ကြံလို့ဇာကောရှိလားဟုတ်ပြီအဲ့ဒီမတင်ညက်ကြီးတွေကိုအတုလိုက်ပြီးတော့တဏီကုန်တညတော့ဆိုင်ကြောလို့တော့ဖြစ်ပါမလားမဖြစ်ဘူးအကျိုးရှိတာနဲ့အကျိုးမရှိတာဘယ်ဟာပုံများလဲအကျိုးမရှိတာပုံများလိမ့်မယ်ဓမ္မကနေအတ္တမတွေမဖြစ်တော့ဘူးလားဖြစ်တော့တယ်ဒီနေ့ဥစဉ်ဓမ္မနဲ့အတ္တမအကြောင်းပြောနေတဲ့အပိုင်းရောက်နေတာလဲဒါကြောင့်မိမိတို့အနေနဲ့ကဒီလိုသာပြုလို့ကြောက်ကြူခြင်းဆိုတဲ့အပိုင်းတွေဟာလူအပ်တယ်။အမဲတစီနေရတဲ့ပုဂ္ဂိုလ်အချင်းချင်းလေးစားခြင်းဆိုတဲ့တရားကိုဘယ်တော့မှအသက်ဆုံးမခံပါနဲ့။ပုဂ္ဂိုလ်တစ်ယောက်ကမိမိကိုမလေးမစားပြောဆိုလာပါသေး။ဒီဘက်ကသူ့ကိုပြန်လဲပြီးမလေးမစားပြောဆိုခြင်းဆိုတဲ့အပိုင်းကိုဘယ်တော့မှမိမိကိုမိမိဖြစ်ခွင့်မပေးပါနဲ့။ဘယ်သူပဲမှမကိုမမကိုယုံကြည်ဘူးလား။ကိုယ်ကအဲ့လိုတက်မှတ်ဆံကံနေတဲ့စိတ်တက်နေရပ်ပြီးသွား အဲ့ဒီပုဂ္ဂိုလ်ကြီးအဖြစ်ဖြစ်နဲ့ကြောင်းလေးသွားကြတာပါဘုရားမှာဥဆောင်သူနဲ့နောက်လိုက်ဘယ်သူပုံကြီးအရေးကြီးလဲဥဆောင်သူအရေးကြီးတယ်သူကပုဂ္ဂိုလ်တစ်ခုခုသေးတိုင်းကိုကသူ့နောက်လိုက်ရင်တော့ကိုကမဖြစ်သွားမယ်နောက်လိုက်တာကောင်းဆောင်လားနောက်လိုက်ပြီလောကမှာနေစိတ်နေထိုက်ပြုတ်တဲ့ဖြစ်ထိုက်တဲ့ပုံစံနဲ့နေထိုင်ဖို့နေထိုင်ခြင်းဟာရှိဆောင်ဥဆောင်မိနာကြတဲ့ပုဂ္ဂိုလ်ပဲအဲ့လိုပုဂ္ဂိုလ်တယောက်ရှိဒုက္ခမှာသူ့ကိုမြည်ပြီးအကျိုးရတဲ့ပုဂ္ဂိုလ်လူလုံးဆောင်မများဘူးလားများတယ်ဒုက္ခမှာဘုရင်တို့သောတရားဆရာတော်ကြီးတို့တော်ကောင်းတို့ပေါ်ဆုံးလာခြင်းပြီးအများအပြည့်အားထုတ်ဖို့ရင်အကျက်မဖြစ်ဘူးလားအများရဲ့အကျိုးစီးပွားမဖြစ်ဘူးလားအဲ့ဒီလိုပဲမိမိတို့ဟာအနာဂတ်ဦးနည်းနဲ့တကွမိမိတရားနာပြည့်တတ်တဲ့အားလုံးဟာအနာဂတ်သာသနာပြုဇာဝံကိုယူဆောင်ကြတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်သာသနာပြုပုဂ္ဂိုလ်ဆိုတာကရှေ့ဆောင်နေမဟုတ်ဘူးလားဟုတ်တယ်ဒါကြောင့်မို့ဒီတော့မှသူတို့ကတရားပြည့်ပြည့်ကိုယ်ကတော့မှမပြတ်ပါသေးနဲ့ရင်းများတော့ရင်းနိုင်တယ်ညင်းများတော့ညင်းနိုင်တာပဲမိမိတို့ကိုယ်ကောထိန်ချောင်းပြီးလေးလေးဆန်းဆန်းနဲ့ပြုမှုနဲ့စိတ်သက်ညောင်းလာရင်ရေမနိုင်ပါဘူးလားအဖြစ်ဖြစ်နဲ့အတုနိုင်တဲ့ပုဂ္ဂိုလ်တွေညောင်းလာတာပဲညီလိုပူနေတဲ့အလေးဖြစ်တွေကိုပြုတဲ့ပုဂ္ဂိုလ်တွေညောင်းလာရင်တော့အဲ့ဒီနေရာမပူလာဘူးလားပူလာမယ်အေးစင်လားပူစင်လားအေးစင်ရင်တော့အဲ့ဒါဘာလို့ရမလဲတူနဲ့တူလေးလေးဆန်းဆန်းနဲ့တော့ဆက်ဆံကြပါအလေးမစားတဲ့သစ္စာရင်တော့ဒီလိုလည်းတော့မှအကျိုးရှိမှာမဟုတ်ဘူးနော်ဆိုပြီးလည်းတော့မှဦးစဲတို့သာသနာပြုနေတဲ့လုပ်ငန်းရဲ့ကိုလုပ်ဆောင်တဲ့ပုဂ္ဂိုလ်တွေဟာမြင့်မြတ်တဲ့ဦးစဲတို့မြတ်စွာဘုရားရှင်ရဲ့ရှောက်လန်းတဲ့လမ်းကြောင်းလို့ခေါ်တဲ့မြင့်မြတ်ခြင်းကိုကိုသားပြုနေတဲ့လေးစားခြင်းဆိုတဲ့သဘာဝကိုမိမိတို့ရဲ့အပြုမှုနေထိုင်ကျိုးဆိုတွေမှာအမြဲတမ်းအောင်မြင်မှုသဒ္ဒါနဲ့ဖြစ်ပြီးမှုစဉ်းကြီးတမြုပ်ဖြစ်ဖြစ်နေမှုအမြဲတမ်းလေးစိတ်သွားမှုလိုအပ်ပါလေ။ရေသာခြင်းဆိုတဲ့တရားဘယ်လိုပုဂ္ဂိုလ်မျိုးမှဖြစ်ပေါ်နိုင်လဲဆိုရင်ပေါ့။ဒီခံခြင်းရှိတဲ့ပုဂ္ဂိုလ်မှာလေးလေးသာသာနဲ့ဆက်ဆံခြင်းဆိုတာဖြစ်ပေါ်နိုင်မှာပါလေ။ရေသာခြင်းဆိုတာပြောတင်တာပြောတာလားပြောတင်တာပြောတာလား။ဟုတ်ပြီပြောတင်တာပြောတာကသီးခံတာလားမသီးခံတာလားဟုတ်ပြီပြောတင်တာကပြောတင်တာကိုရှည်တမ်းမတင်ပဲနဲ့ပြောတင်တာကိုရှည်တမ်းတင်တဲ့အတွက်မိမိစိတ်ကိုချိုးမင်းပြီးတော့မပြုတ်ကျင်ရဘူးလားပြုတ်ကျင်ရတယ်ဒါကြောင့်မို့ကိုယ်စင်းတို့လေးစားခြင်းဆိုတဲ့တရားဟာသီးခံခြင်းသင်္ချာရှိတဲ့ပုဂ္ဂိုလ်မှပဲဖြစ်နိုင်ရဲ့လားကျေနပ်တယ်။ဒါဆိုလို့ရှိရင်တစ်ခါတိခါချင်းဆိုတဲ့တရားမရှိတဲ့ပုဂ္ဂိုလ်မှန်ပြီးလေးစားခြင်းဆိုတဲ့အပြစ်ကိုကျောဆိုဘယ်တော့မှမဖြစ်နိုင်ဘူး။ခလေးပြောရင်မိမိစိတ်ကိုအလိုလိုက်ခြင်းလို့မပြောနိုင်ဘူးလား။ပြောနိုင်တယ်မြတ်စွာဘုရားရှင်ကစိတ်ရဲ့အလိုအတိုင်းမဖြစ်စေဘူး။စိတ်ကိုမိမိအလိုအတိုင်းဖြစ်စေဘူး။ဒီစိတ်ကသံဃာလေလေသာသာပြောဆိုခြင်းဟာစိတ်ကိုမိမိအလုံးတိုင်းထိန်းချောင်းပြီးသွားတာမှသူမပြောနိုင်ဘူးလားပြောချင်တာပြောတယ်ဆိုတော့ကစိတ်ရဲ့အလုံးအတိုင်းမိမိကိုယ်ကိုမိမိဖြစ်ခွင့်ပေးတာမဟုတ်ဘူးလားဟုတ်တယ်ဒါကြောင့်မို့စိတ်ရဲ့အလုံးအတိုင်းမဖြစ်စေတဲ့စိတ်ကိုမိမိအလုံးအတိုင်းဖြစ်စေဖို့ဆိုတာသိခံခြင်းတရားရှိနေတဲ့ပုဂ္ဂိုလ်မှဖြစ်ပေါ်လာမှာဖြစ်တယ်လို့သိခံခြင်းတရားရှိနေတဲ့ပုဂ္ဂိုလ်မှအကြောင်းကျိုးကောင်းဆုံးကိုဆင်ခြင်နိုင်တဲ့ဉာဏ်ဒီဟာလေးဖြစ်ပေါ်လာသလိုပဲဒုက္ခကြီးကိုလေးလေးသာသာဆက်ဆံနိုင်တဲ့တရားဒီဟာလေးပဲတစ်ချိန်ရှားရှားနဲ့ဖြစ်ပေါ်လာကြမှာဖြစ်တယ်။ဒါဖြင့်လို့ဒုက္ခကြီးမှာအခုလိုမျိုးခိလေသာသူပြောတဲ့ဒုက္ခကြီးမှာသာသနာ့ပြုလုပ်ငန်းတွေလုပ်ဆောင်ရတဲ့ပုဂ္ဂိုလ်မှန်တည်းအခက်အခဲတွေများစွာရှိကြပါလေ။ဒီလိုရဲ့သာသနာ့ပြုနေတဲ့လုပ်ငန်းရမှာတရားဓမ္မကိုလိုလားလို့ကြီးကပ်လာကြတဲ့ပုဂ္ဂိုလ်တွေဟာဘုံတရအမျိုးမျိုးနဲ့ဤကလာကြတာပါဒီဤကလာရဲ့ပုဂ္ဂိုလ်ဤသိမှန်ကြည့်လိုက်ရင်ဆိုရင်ပေါ့ဦးဇင်းတို့မြတ်စွာဘုရားရှင်က ကေသဗုဒ္ဓိသုတ္တံမှာကာလမမင်းသားတွေကိုအကြောင်းပြုပြီးတော့တရားရင်ဟောခဲ့ဘူးတဲ့သိသက်တွေကိုဥစဉ်သွားပြီးတော့တတိယမြင်တချိန်ပေါ့မြတ်စွာဘုရားရှင်ကကေသဗုဒ္ဓရာကာလမမင်းသားတို့နေထိုင်နေဒေသကိုမြတ်စွာဘုရားရှင်ကစောင့်တော်မူတယ်ဘုရားစောင့်တော်မူတဲ့အခါမှာဘုရားသူကိုခံယူတော်မူထိုက်တဲ့ဟာရံကုံရှင်မြတ်စွာဘုရားရှင်ကြောက်တော်မူလာပြီ။လုံဆောင်ပြီးတော်မူတဲ့တပ္ပညုတရှင်ရှင်မြတ်စွာဘုရားရှင်ကြောက်တော်မူလာပြီ။ဝိသာသရဏဉာဏ်ဖြင့်ပြည့်စုံတော်မူတဲ့အဋ္ဌဉာဏ်ဝိသာရှင်သရဏနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားရှင်တို့ရဲ့ဒေသကိုကြောက်တော်မူလာပြီ။ကောင်းတဲ့စကားကိုသူတော်မူသောမြတ်စွာဘုရားရှင်ဟာတို့ရဲ့ဒေသကိုကြားတော်မူတော်ပြီ။လောကကြီးကိုတည်တော်မူတဲ့မြတ်စွာဘုရားရှင်တို့ရဲ့ဒေသဗုဒ္ဓရာကိုကြောက်ရင်တော်မူလာပြီ။ဒီလိုမျိုးကျက်ဆိုပြီးတော့နေထိုင်ကြတယ်။ဒီလိုလုံးဆောင်တည်တော်မူတဲ့ဂုံပင်နဲ့ပြည့်စုံနေတဲ့မြတ်စွာဘုရားရှင်ကြောက်တော်မူလာတဲ့အခါမှာဒီသာဘုရားရာမာရှိတဲ့ကာလမမင်းသားတို့ကသစ္စာဘုရားရှင်ကြောက်ရွံ့တော်မူတဲ့နေရာကိုပဲတောင်းရပြီးသူယုံကြတယ်။အဲလိုတောင်းရသူယုံကြတဲ့အခါမှာကိစ္စငါမျိုး꿰နေတယ်။ပရမစိတ်ကသစ္စာဘုရားရှင်ကြောက်တော်မူလာတဲ့အခါမှာမြတ်စွာဘုရားရှင်ရှိတော်မူရာရက်ကိုချိတ်ကတယ်။ချိတ်ကပြီးတော့တချို့သောပုဂ္ဂိုလ်တွေကမြတ်စွာဘုရားရှင်ကိုအလုံးယုံသေးစွာရှိခိုးပြီးတော့တင့်တင့်ကျပ်ကျပ်တဲ့နေရာမှာထိုင်လိုက်ကြတယ်။နောက်ဒုတိယပုဂ္ဂိုလ်တွေကမြတ်စွာဘုရားရှင်နဲ့ဝမ်းမြောက်ဝေစကားအောက်မိတ်ဝေစကားကိုပြောဆိုတယ်။ဒီလိုဝမ်းမြောက်ဝေစကားအသက်ထဆုံးအောက်မိတ်ဝေစကားကိုပြောဆိုပြီးဆုံးပြီးတဲ့နောက်မှာတင့်တင့်ကျပ်တဲ့နေရာမှာထိုင်ကြတယ်တချို့သောပုဂ္ဂိုလ်တွေကသက်သာပြန်ရှင်ကိုလှုပ်ကြည့်ပြီးတော့တခုသောနေရာမှာသင်္တင်ရောက်ပြန်သောနေရာမှာထိုင်ကြည့်ရောက်နေကြတယ်ဒါနမတ္တအုပ်စုပဲနမလေးအုပ်စုတချို့သောပုဂ္ဂိုလ်တွေကတော့တို့ရဲ့အမိတွေတို့ရဲ့အနွယ်တွေဒါတွေကိုကြောက်ဆုံပြီးတော့ဒီတော်ကတော့ဖြင့်မောင်မောင်ပါဒီတော်ကတော့ဖြင့်မမပါစသည်အဖြစ်ပေါ့အမိဒီနာမည်ဒီအနွယ်ဒီကိုပြောဆိုပြီးတော့တင့်တင့်ဆက်ပတ်တဲ့နေရာမှာထိုင်ပြီးတော့နေကြတယ်။ဒါနံပါတ်၄အုပ်စုပဲ။ဒါက၅အုပ်စုဖြစ်တဲ့ပုဂ္ဂိုလ်တွေကတော့ဘာမှမပြောမဆိုပဲတိတ်တိတ်ဆိတ်ဆိတ်တွေတနေရာမှာထိုင်ပြီးတော့နေကြတယ်။ကြည့်လိုက်ပရမတိတ်တကမြတ်စွာဘုရားရှိတော်မူရာရှိတတ်ပြီးတော့သစ္စာဘုရားရှင်ကိုယုံကြည်စွာရှိခိုးပြီးတော့မထင်လိုက်ကြဘူးနော်ထင်လိုက်တယ်ဒီပုဂ္ဂိုလ်တွေကိုပြန်လဲသုံးသပ်ကြည့်ရင်တော့ဒီပုဂ္ဂိုလ်တွေဟာမြတ်စွာဘုရားရှင်ကိုယုံကြည်ရင်းစွဲရှိနေတဲ့ပုဂ္ဂိုလ်တွေလို့နားမနေနိုင်ဘူးလားနားမနေနိုင်လေဒုတိယအုပ်စုပုဂ္ဂိုလ်တွေတွေ့လိုက်တော့သစ္စာဘုရားရှင်နဲ့ရှိခံပြီးတော့မြတ်စွာဘုရားရှင်နဲ့ဝမ်းမြောက်ပွဲစကားမြစ်တဲ့ပွဲစကားအသက်သက်ဆုံးအောင်မိတ်ဝေစကားတွေကိုပြောဆိုပြီးတော့ပြောဆိုပြီးဆုံးပြီးတဲ့နောက်မှာလည်းမြတ်စွာဘုရားရှင်ရဲ့ဤနာတပိုက်ပြင့်တဲ့လက်ပတ်တဲ့ဉာဏ်မှာပဲထိုင်လိုက်ကြတယ်ဒီပုဂ္ဂိုလ်ကြီးဟာလည်းမြတ်စွာဘုရားရှင်မှာကြီးညိုမှုရှိနေတဲ့ပုဂ္ဂိုလ်တွေပဲလို့ပြောနိုင်ဘူးလားပြောနိုင်တယ်နမတောဥစ္စုဖြစ်တဲ့ပုဂ္ဂိုလ်ကြီးကိုသိလိုက်တော့မြတ်စွာဘုရားရှင်ကိုလက်အုပ်ချီမိုးပြီးတော့ပြင့်တဲ့လက်ပတ်တဲ့ဉာဏ်မှာပဲထိုင်လိုက်ကြတယ်နည်းဒီပုဂ္ဂိုလ်ကြီးကြည့်လိုက်မယ်ဆိုရင်လည်းမြတ်စွာဘုရားရှင်မှာယုံကြည်မှုဆိုတာကလည်းသူတို့မှာရှိတယ်တော့ရှိတယ်ပါပဲ။ဒီမှာလေးအုပ်စုဖြစ်တဲ့ပုဂ္ဂိုလ်တွေကတော့သူတို့ရဲ့အမိတွေသူတို့ရဲ့နာမည်တွေကိုပြောဆိုပြီးတော့တင့်တင့်ရောက်ပါတဲ့နေရာမှာထိုင်ကြတယ်။နောက်နံပါတ်5အုပ်စုဖြစ်တဲ့ပုဂ္ဂိုလ်တွေကတုံ့ပြန်ပါဝင်ဘာမှမပြောခဲ့နဲ့စိတ်စိတ်ပဲတင့်တင့်ရောက်ပါတဲ့နေရာမှာနေလိုက်ကြတယ်ဒီတဲ့တည်းကြည့်လိုက်တော့ဘာဖြစ်လို့မြတ်စွာဘုရားရှင်ထံကိုလာရောက်ပြီးသူယုံပြီးတော့နေကြလဲလို့ပြောရင်ဒီရွာကိုသမဏဗေမဏအမိခံတဲ့ပုဂ္ဂိုလ်အမျိုးမျိုးလာရောက်ပြီးသူတို့ရဲ့ဝါဒတွေကိုလာရောက်ပြီးဟောကြားခဲ့ကြတယ် လူလာရောက်ပြီးဟောကြားတဲ့သမဏဗြဟ္မဏအမိခံတဲ့ပုဂ္ဂိုလ်တွေဟာမိမိတို့ရဲ့ဘာသာကိုကြားကြားကြလို့ပဲမိမိတို့ရဲ့ဘာသာကိုတော့ကောင်းတယ်မိမိတို့ရဲ့ဘာသာကိုပဲချီးမွမ်းပြောဆိုပြီးတော့တခြားသူတွေရဲ့ဘာသာဒီလိုတော့ချီးပါပြောဆိုကြတယ်မချီးနဲ့ပြန်ပြောဆိုကြတယ်ရှုံ့ချပြီးပြောဆိုကြတယ်ချစ်ချက်ပြီးပြောဆိုကြတယ်အခါကျတော့ဒီပုဂ္ဂိုလ်တွေဟာကိုယ်ကောင်ကိုပေါ်ပြီးတော့ကို့ဘာသာကိုကောင်းတယ်လို့ပြောတာဒီပုဂ္ဂိုလ်တွေမဟုတ်ဘူးလားဟုတ်တယ်အဲ့ဒီလိုပဲတခြားသောသမဏဗြဟ္မဏဒီဟာလေးတွေဒီလိုပဲငါရောက်ပြီးတော့မိမိတို့ရဲ့ဝါဒပဲမိမိတို့ရဲ့တရားတွေကိုတော့ကောင်းတယ်လို့ပြောပြီးတခြားသူတွေရဲ့ဝါဒတွေတော့မကောင်းဘူးဆိုပြီးတော့ခြိပါးပြီးရှုတ်ချပြီးခြိပါးခဲ့ရပြီးတောဆိုပြီးသွားကြတယ်ဒီတော့ကာလာမမင်းသားတွေဟာဘယ်သူရဲ့တရားဘယ်သူရဲ့ဝါဒကနှစ်နေဆိုတာမသိဖြစ်လာကြတယ်ဘုရားကလည်းသူ့ရဲ့ဝါဒကောင်းတယ်ဒီလူကလည်းသူ့ရဲ့ဝါဒကောင်းတယ်ဆိုပြီးတော့ရုပ်ထူသွားကြတော့အလုံးမဆုံးချက်နိုင်တန်တရားစိတ်တွေနဲ့နေထိုင်နေကြတဲ့အချိန်မှာမြတ်စွာဘုရားရှင်ရောက်သွားတော့မြတ်စွာဘုရားရှင်ကမိမိရဲ့တရားတော်ကိုကောင်းတယ်မိမိရဲ့ဝါဒကိုကောင်းတယ်လို့မပြောဆိုခဲ့ပါဘူးဒီပြင်းတို့ပြင်းတဲ့ဆက်သက်တဲ့သံဃာကိုယ်တော်ပြောဆိုပြီးတော့ရှင်ရေနိုင်တဲ့အဋ္ဌဉာဏ်ကြီးတွေရရှိသွားအောင်ဒေတာမုဒ္ဒရာသာဖြစ်တဲ့ကာလမမင်းသားတို့ကိုပြောဆိုသွားခဲ့ပါတယ်အဲ့လိုပြောဆိုသွားတဲ့စကားလေးကိုကြည့်လိုက်ပြီဆိုရင်ကာလမမင်းသားတို့ကျောကံစားတာများဖြစ်ခုတ်ပြီးမှန်ပြီလို့ယူတာပါတယ်အစီအစက်စကားနဲ့ခုတ်ပြီးမှန်ပြီလို့လည်းယူတာပါတယ်ကျုပ်တို့ကြားရသည်ဒုက္ခကြီးမှာမယုံနိုင်ဘူးလားကျုပ်တို့ကြားရဆိုရင်ပဲဟုတ်ပြီမှန်ပြီလို့ယူတဲ့ပုဂ္ဂိုလ်တွေကဒုက္ခကြီးမှာမများဘူးလားများတယ်ဒီလိုအစင်ဆက်ပေါ့ကျုပ်တို့လာတဲ့စကားတွေကိုလည်းအစင်ဆက်ကအစင်လာဆိုပြီးတော့လက်ခံပြီးတော့မှန်တယ်ဆိုပြီးယူဆပြီးမထားကြပြန်ဘူးလားအဲ့လိုမျိုးအစင်ဆက်စကားနဲ့လည်းဟုတ်ပြီမှန်ပြီလို့ယူကြပါလေဒီလိုဖြစ်မှုတည်းလို့ဒီလိုပြောဆိုတဲ့စကားကိုဟုတ်ပြီးမှန်ပြီလို့လည်းညီကြပါနဲ့ဒီလိုဆံရံဆံရံပြိတ္တကစာပေတွေနဲ့ညီညွတ်နေတယ်ဒီလိုဆိုပြီးတော့လည်းမှန်ပြီဟုတ်ပြီလို့ညီဆောင်ကြနေဒီလိုဆံစသွေးတော်ပြီးတော့ယူချင်းအပ်တယ်လည်းမှန်ပြီဟုတ်ပြီလို့ညီကြနေဒီလိုညီနာတစ်ခုခုရှိထားမယ်ဒီနိဒာတစ်ခုခုကိုနိနိယူပြီးတော့လည်းဟုတ်ပြီးမှန်ပြီလို့ယူကြပါလေ။အခြေအားတွေရှိတယ်။အဲ့ဒီအခြေအားအာဓာရတွေကိုစံစီပြီးတော့ပြီးတော့ပြီးတော့ဟုတ်ပြီးမှန်ပြီလို့လည်းအစီယူဆသင့်ဘူး။ဘာလို့မြက်တဲ့ငါတို့စံစီပြီးယူဆထားတဲ့အယူနဲ့တူညီတဲ့အယူပဲဆိုပြီးတော့လည်းဟုတ်တယ်မှန်တယ်လို့ယူကြတယ်။မှတ်ယူထိုက်တဲ့တရားမယူသင့်တဲ့တရားလို့ပတ်ယူထိုက်တဲ့သဘောဖြစ်နေနေပဲသိရတဲ့အတွက်ဟုတ်ပြီးမှန်ပြီလို့ယူကြပါနဲ့ငါတို့လေးစားတဲ့ဉာဏ်တွေကပြောတဲ့ကထားဆိုပြီးတော့လည်းဟုတ်ပြီးမှန်ပြီလို့ယူကြပါနဲ့ဆိုပြီးတော့မြတ်စွာဘုရားရှင်ကသူ့ဟာကနှစ်နေလို့ပြောလားစဉ်းစားလို့ပဲပြောတော့ဟုတ်ပြီနော်အရှင်တရားဟာအမှုတူဖြစ်တယ်အဲ့ဒီတရားဟာအပြည့်နဲ့လေဖြစ်တယ်အပြည့်နဲ့တပါဖြစ်တယ်ပညာရှိသတော်ကောင်းတွေသိရထိုက်တဲ့တရားဖြစ်တယ်အဲ့ဒီတရားဟာကောင်းသလားမကောင်းဘူးလားလို့ကာလမမင်းသားတွေကမေးတော့ကာလမမင်းသားသာပြောလေအခုတို့တရားဖြစ်တယ်အပြည့်နဲ့တပါလေဖြစ်တယ်ပညာရှိသတော်ကောင်းတွေသိရထိုက်တဲ့ဇာတ်လည်းဖြစ်တယ်ဆိုရင်ဒါမကောင်းတဲ့တရားပဲဒီဝါဒဟာမကောင်းတဲ့ဝါဒလို့ပြောရမယ်ကုသိုလ်တရားဖြစ်တယ်အပြစ်နဲ့တကွမဟုတ်ဘူးပညာရှိသတော်ကောင်းကြီးချီးမွမ်းထက်တဲ့တရားဖြစ်ရင်တော့ဒီတရားဟာကောင်းတဲ့တရားလားမကောင်းတဲ့တရားလားကောင်းတဲ့တရားပဲဒီဝါဒကိုကောင်းတဲ့တရားလည်းမပြောနိုင်ဘူးလားပြောနိုင်တယ်ဒီတရားတွေကိုမြတ်စွာဘုရားရှင်ဟောကြားပေးလိုက်တဲ့အခါမှာ ဒီကာလမှာမင်းသားတို့အနေနဲ့ရှင်းရှင်းစဉ်းစားဖို့အတွက်အကြောင်းတရားတွေများစွာကြားခဲ့ကြပါတယ်။ဒါလေးကိုဦးဇင်းပြောဆိုတဲ့ရည်ရွယ်ချက်လေးရှိတယ်။ဒီလိုစင်ကာပူနိုင်ငံရောက်တဲ့အချိန်တုန်းကသူတို့မှာဘယ်လိုဖြစ်သားတဲ့အရာလေးတစ်ခုရှိသူတို့မှာဘုရားဘာသာအဖွဲ့အစည်းတွေကိုဖွဲ့စည်းပြီးတော့ကဘာမှာသင်္ချာကျော်ကြတဲ့ဒီတဲ့ဘုန်းကြီးတွေကရှင်ဘုန်းကြီးတွေကမဟာယာနဘုန်းကြီးတွေကသီရဝါဒဘုန်းကြီးတွေကသင်္ချာကျော်ကြတယ်ဆိုအားလုံးသိပြီးတော့ဗာလိကလည်းတရားနာကြတယ်ဘုန်းကြီးကတမျိုးပြောဒီဘုန်းကြီးကတမျိုးပြောနဲ့ဦးစင်းရောက်တဲ့အခါကျတော့မိကုန်းနေမိကြတာဦးစင်းတော်စိတ်မတောင်းဖြစ်သွားတယ်ဖြစ်လို့လေ။ဩသူတို့မှာတော့ဆုထွေးနေကြပြီဒီလိုသဘောပေါက်နေတယ်။ဖြစ်လို့လေဆိုတော့ဘုရားဘာသာလို့ဓမ္မခန္ဓာပုံတွေဘာသာတွေကမကွဲနေဘူးလား။ကွဲနေကြတယ်။သစ္စာဘုရားရှင်ရဲ့သုမသာသနာတော်ကိုအစဉ်ဆက်မပြတ်ရှေ့ကမတည်ဘူး။ကြီးတွေကအစဉ်ပြီးတစ်ဆင့်လက်ဆင့်ခံပြီးတည်ဆောင်လာတဲ့ဝါဒ။ဒီဝါဒကိုထေရဝါဒလို့ခေါ်တယ်။ရှင်းဘူးမပြတ်ဆက်လက်ပြီးပြရှိနေတဲ့ဝါဒဒီသာမင်းသက်သာဘုရားရှင်ရဲ့ရှင်းတဲ့ဝါဒမူပြီလားဟုတ်တယ်ဘယ်လိုပဲဖြစ်ဖြစ်ဦးဇင်းတို့ကဒီဘယ်လိုရှင်းတဲ့ဝါဒကိုပြန်လည်ပြီးပြသဟောကြားနေကြတဲ့ပုဂ္ဂိုလ်တွေကိုချီးကပ်လာတဲ့ပုဂ္ဂိုလ်တွေဟာမိမိတို့ကိုကြီးညိုတဲ့ပုဂ္ဂိုလ်တွေရောမပါဘူးလားဒါမင်းမိမိတို့ကိုအဲ့ဒီနဲ့ပြင်ညိုသေးတဲ့ပုဂ္ဂိုလ်တွေလည်းပါပါပဲမိမိတို့ကိုလေလာသုံးသပ်ဖို့ဆိုတဲ့သဘောတရားတွေရောက်ရှိလာတဲ့ပုဂ္ဂိုလ်တွေလည်းပါလာကြဘူးလားပါလာမယ်ပါလာမယ်ဆိုတဲ့အခါမှာမိမိတို့ဘက်ကနေပြီးတော့တိခံသေးဆိုတဲ့စိတ်လေလေသာသာနဲ့ဆက်ဆက်သက်သက်စိတ်ကိုဒီလိုစိတ်ဓာတ်ကလေးတွေဒီလိုပြည့်မှုတွေကိုကြောက်ဆိုလေးတွေကိုတွေ့ရမယ်ဆိုရင်လည်းအမြင်နဲ့အစားပေါ်မှာရပ်တည်နေတဲ့ဒီစိတ်ဓာတ်ရဲ့စိတ်နှလုံးတွေဟာဘာလဲပြောပြောသာသနာတော်ကိုအဆုံးပြုပြီးတော့သာသနာတော်မှာရှိနေတဲ့သာသနာပြုပုဂ္ဂိုလ်ဒီအပေါ်မှာကြီးလင်းတဲ့စိတ်အကြီးညိုတဲ့အစိတ်ကလေးတွေဟာမဖြစ်ပေါ်လာနိုင်ဘူးလားဖြစ်ပေါ်မယ်အဲ့လိုဖြစ်ပေါ်လာရင်ဒီပုဂ္ဂိုလ်တွေရဲ့ကုသိုလ်လေးတွေတိုးပွားဖို့ပြန်မဟုတ်ဘူးလားဟုတ်တယ်ဦးဇင်းတို့အခုလိုမျိုးကဘာနဲ့ကြီးပြီးတော့သာသနာပြုနေတဲ့ဦးဇင်းတို့ထောက်တော်ရသာသနာဤပါကြီးကိုရောက်ရှိလာတဲ့ငရဲသားသူငရဲသားသားတွေဟာအားလုံးဘုရားသာသနာရှင်တွေဟောကြားပါဘူးဦးဇင်းတို့တခြားသမားတော့သာသနာအယူဝါဒရှိတဲ့ပုဂ္ဂိုလ်တွေနဲ့များစွာဗာကြပါတယ်ဒါကြောင့်မို့လောကကြီးမှာရာဇတက္ကရာဒီလောကလို့ခေါ်တဲ့လက်လာမကိုအလိုရှိခြင်းသက်သာမကိုမြောင်းညင်းခြင်းအကျိုးသိသိချင်းကိုအလိုရှိခြင်းနဲ့အကျော်သောကိုအလိုရှိခြင်းဆိုတဲ့သဘာဝလေးတွေဟာရှိတတ်ကြပါလေ။ဘုရားတို့ဘုရားဘာသာပင်လူမျိုးတွေအနေနဲ့ဉာဏ်တော်သဘာဝကိုဖူးတွေ့ခင်ကြတယ်ဆိုရင်တော့အနည်းဆုံးတော့ဥတ္တုံးတင်တော့မချဘူးနော်။ချမ်းသာပဲ။ဒါပေမဲ့ဦးဇင်းတို့ခုလိုမျိုးနိုင်ငံသားတွေနဲ့သာသနာပြုပါတယ်၊နိုင်ငံသားလူတွေနဲ့သာသနာပြုပါတယ်အခါမှာသတိမှဒီလိုတောင်းပန်ကိုထမ်းရကြမယ်။တောင်းပန်ဆဲယူကြမယ်။ညံတော်များလည်းဒီထဲမှာပါကြသလို။ဒီလားရှင်များလည်းတောင်းပန်ဆွဲပြီးတော့ယူဆောင်ကြမယ်။ထမ်းရကြမယ်။ပုဂ္ဂိုလ်တွေလည်းရှိနေကြသားတယ်။ဒါကြောင့်မို့ဦးလေးတို့ဘက်ကနေပြီးတော့တိုင်းရင်းသူတိုင်းရင်းသားတွေနဲ့ဆက်ဆံပြောဆိုတဲ့ပုံစံနဲ့မတူညီနေတဲ့ဆက်ဆံပြောဆိုမှုအပြုအမူတွေအနေထိုင်တွေပြောဆိုတွေဟောတာမှုတွေကသူတို့နဲ့ဖြစ်ပေါ်လာကြပါလေအဖြစ်တို့လည်းအချို့သောပုဂ္ဂိုလ်တွေရောက်ရှိလာပြီးပြတဲ့အခါမှာသူတို့ရဲ့တိုင်းပြည်မှာနေထိုင်တဲ့အနေထားအတိုင်းပဲထိုင်ခြင်းမလို့ထိုင်ခြင်းမရှိစီမှာနေတယ်ခြေတော်ကြီးကိုရှေ့ကိုဆင်းပြီးတော့နေတယ်လဲနေတယ်ဒုထောင်ပေါင်းကားပြီးတော့နေတယ်လဲနေတယ်တစ်စစ်ပြုတ်တုတ်ပြီးတော့နေတယ်လဲနေတယ်ဘယ်လိုပဲနေနေသိကြရမလားမကြရပါဘူးအဲ့လိုနေတာမသိတဲ့ပုဂ္ဂိုလ်သိမများဘူးလားအဲ့လိုနေရင်တော့ဒီထဲမှာမပြေမနက်မဖြစ်ဘူးလားဖြစ်တယ်ဒါပေမဲ့မဖြစ်ပါနဲ့ဉာဏ်သာသူဉာဏ်သာသာတွေနဲ့တန်တဲ့လာရင်စိတ်ကိုကျင်းပါမဖြစ်လို့လဲအဲ့လိုသူတို့ကနေထိတ်ကြတဲ့ပုဂ္ဂိုလ်တွေတော့တချို့တွေကဘုရားဘာသာမဟုတ်ကြဘူးခ ကုသိမာမဘာသာရေးကိုစပြီးတော့လေ့လာပြီးတော့တရားကိုသိမယ်ဆိုရင်တော့ဉာဏ်ရတယ်လို့ဒီလိုသဘောပေါက်တယ်ညာလေးပုဂ္ဂိုလ်ကြီးအများကြီးပဲတရားရှင်ကိုကြည်ညိုလို့တရားကိုကြည်ညိုလို့သံဃာတော်တွေကိုကြည်ညိုလို့ဆိုတဲ့ရည်ရွယ်ချက်တွေသိမရှိတဲ့ပုဂ္ဂိုလ်ကြီးများကြီးပါတခါတို့တွေနဲ့မြင်းမြန်းတဲ့မိန်းကုံးတွေဟာလည်းတခါပြန်မှာမိမိတို့မမျောနဲ့ထားတဲ့မိန်းကုံးတွေမိတို့ကမတန်းကျင်တဲ့မိန်းကုံးတွေနဲ့ချစ်ကောင်းဖြစ်တတ်ပါလေဟိုလုံခဲ့တဲ့ဆောလာခဏလာလောက်တုန်းကပဲဆိုကြစို့ဒီကဲလို့လာဗီယာတိုင်းကြီးကခရစ်စတန်လူမျိုးငယ်ငယ်လေးတည်းရောက်ရရှိလာပါတယ်သူ့တက်နေလိုက်တော့ဦးစင်းအချက်တော့တစ်နှစ်နှစ်နှစ်လောက်နေပါသေးတယ်ဒါရင်လည်းအရန်ပေါင်းကြလေမြင်ပါလေသထတစ်တိုင်းနဲ့ဖြစ်တော့အသက်မမေ့ရင်တော့ဦးစင်းတဲ့ပြီးမယ်လို့တော့ယူဆပါတယ်ဘုရားရှင်လည်းပြောဆိုရင်းနဲ့မြင်းများဖြစ်လာတော့သူ့ဘဝအကြောင်းလေးတွေလည်းသူပြောဖြစ်လာတယ်ဒီလိုဘုရားဘာသာနဲ့ဆက်သက်ပြီးတော့ဘာမှတော့သိမသိပါဘူးတဲ့။တရားအားထုတ်ရင်ချမ်းသာတယ်ဆိုလို့ဒီလိုဆိုတာတဲ့။ဒီတော့ရှားတဲ့။ဒီတော့ရဲ့တိုင်းပြည်မှာတသိတဲ့ကာမဂုဏ်တွေနဲ့ဒီတော့ကြီးကုံရမ်းကုံပြောမယ်ထင်လို့အလုံးကိုခံစားပြီးနေခဲ့တယ်။အဖြစ်နဲ့ပြောမယ်ထင်လို့အခုတော့တိတ်သင်္မန်းသွားပြီ။အလုံးတရားပူလောင်နေဆိုတာလေဒီလိုတည်နေတယ်ဒါကြောင့်ချမ်းသာခြင်းအလိုရှိတယ်တရားအထုတ်ရင်တော့ချမ်းသာမယ်ဆိုလို့တပြည့်တော်လာတာတပြည့်တော်လို့ဥစဉ်တုံးလိုက်တာကတော့ဥစဉ်အဖြစ်ပါလို့တုံးတာသူ့အနေနဲ့တော့တပြည့်တော်လို့ပြောပါမလား you and i ပေါ့နည်းနဲ့ငါလို့သူတုံးတယ်လေတုံးမှာပေါ့သူတို့မှာဘာမှစီလူလက်ကြအတုံးတုံးဒီသိရှိတာမှမဟုတ်ပဲအဲ့တော့လူတိလာတဲ့အခါမှာသူဥစဉ်ကိုမရှိခိုးပါဘူးမရှိခိုးလို့သူ့ဘာများလုပ်ရမလဲဘာမှလုပ်ချင်လို့ပါဘူးသူတရားပြည့်စုံတော့တရားချွတ်တဲ့အောင်သင်ပေးရတယ်သင်ပေးတဲ့အခါမှာတနည်းစိတ်ကတော်တော်ငြိမ်းပြီးနိုင်ွက်ဒီတဲ့ငါမင်းရဲ့တော့ဝိညာဉ်ထက်ဒီကမှာစိတ်ကြရပြီးနေတော့တတော်ချမ်းသာပြီးတော့သူ့ဘဝမှာဒါဟာပရမဇုံအရှင်ဒီလိုချမ်းသာကိုခံစားမှုတာပဲတတော်ချမ်းသာတာပဲအဲ့တော့ဦးဇင်းတို့ကနေပြီးတော့ဒီနေ့ကျတော့ဒီဦးဇင်းကျောင်းကိုလာပြီးဆန္ဒနေအချိန်ကျောင်းပြီးတော့အချိန်တော်တော်လေးတနင်္လာနေ့၃နိုင်ရောက်ယူပြီးတော့တရားစာဆွေးနွေးတိကျတာလေးပေါ့လေဦးဇင်းတို့ကကြောတင်ကြောထိုက်တဲ့စကားလေးကိုဒီခါတည်းမှာဖြစ်ပေါ်လာပါတယ်ကျင်းတို့နေနဲ့တစ်ခုသဘောပေါက်ဖို့ပြောတာကသူကဦးဇင်းပြောလိုက်တာပါဘုရားဘာသာဆိုတာကလက်စာများရှင်တည်ထောင်ထားတယ်ဆိုတာမှန်လေသို့တော်လည်းပဲရသောပြတိထောင်ထားခြင်းဟာအမှန်တရားသိဖို့သာဖြစ်တယ်။ဘာသာကိုကြောင်းဖို့ကြောင်းဖို့ဆိုတာကဗဒနာမကြဘူး။အမှန်တရားသိဖို့ရန်အတွက်အမှန်တရားကိုဟောကြားပြတ်တာဆိုဆုံးမတော်မူတဲ့ရသောပြရှင်ရဲ့ဤလညွန်ပြတဲ့အတိုင်းသင်္ကြန်ကျိုးကိုအားထုတ်လို့သင်တို့အမှန်တရားသိရင်ဒါလူရင်းတိဆောင်ပဲ။ဒါကြောင့်မို့သင်တို့ကဘာမှခေါင်းထဲမှာဖြည်းဖြည်းတူမဖြစ်ပါနဲ့။မိမိတို့ရဲ့ယူဆဘဝရနဲ့မိသမီးဆွေတွေပါတရားကိုသင်ခြင်းဒီအမှန်တရားသိခြင်းအတတ်တာဖြစ်တယ်။အိမ်မှာမင်းကပြမတ်ဆိုတဲ့အမှန်တရားတွေကိုရှင်းလင်းဖို့အချိန်ရောက်လာလို့ရှင်းလင်းလိုက်တဲ့အခါမှာသူတို့ဘက်ကနေပြီးတော့သူတန်းနေပြလိုက်တဲ့မိကုံလေးတကားမှမပြောနိုင်ထားတဲ့မိကုံလေးဒီဘာပြန်ပြောလဲ။ဘုရားကြီးမှအမှန်တရားဆိုတာဘာကိုပြောတာလဲ။ဥမာအပြည့်တော်ပြောခြင်းလေတဲ့လူတွေဟာအချိန်ကြာလို့လမ်းလျှောက်နေကြတဲ့အချိန်မှာလက်နဲ့လမ်းလျှောက်ဆင့်တယ်လက်နဲ့လမ်းလျှောက်လို့ရနေတာအဲ့ဒါကိုရောအမှန်လို့မခေါ်ဘူးလားတဲ့လူတွေဟာခြေတော်နဲ့လမ်းမလျှောက်ကြဘူးလားလျှောက်တယ်ခုပြီအဲ့ဒါကိုဂျောင်းပြန်ပေါ်နေတာလက်နဲ့လမ်းလျှောက်နေပြီးတော့ကလောင်းကလုံးရှိတဲ့လူသားတွေကလက်နဲ့လမ်းလျှောက်လို့ရှိနေတယ်ဒီလမ်းလျှောက်တာလည်းလမ်းလျှောက်တာမဟုတ်ဘူးလားအဲ့လိုလည်းလမ်းလျှောက်ရင်တော့အဲ့ဒါကိုအမှန်လို့မပြောနိုင်ဘူးလားအမှန်ဆိုတာသတ်မှတ်ချက်ပေါ်မှာပဲမိတာမဟုတ်ဘူးလားလို့သူကမေးချင်တာလားအဲ့တော့ဘယ်လိုဖြစ်မလဲကိုယ်ကပရမတ်ကိုအမှန်တရားဆိုတဲ့အကြောင်းကိုပြောနေတာပရမတ်သိမှအမှန်တရားသိတယ်လို့ပြောနေတာအမှန်တရားဆိုတာလူတွေရဲ့သတ်မှတ်ချက်ကိုပြောတာမဟုတ်ဘူးလားလို့သူဆွေးနွေးခြင်းနဲ့ပြန်ပြီးချီဖြတ်တာပါအဲ့လိုကြည့်ကြရင်ဟာဘယ်သူကောင်းမှန်းမသိဘူးဒီလိုလားပြောနေရလားဆိုပြီးဒေါသဖြစ်ရမလားမဖြစ်ရပါဘူးမသိလို့ပြောတာ မသိလို့ပြောတာတည်းနည်းနည်းဦးဇင်းနည်းနည်းဆက်ပြောပါမယ်ခဏလေးအဲ့လိုပြောတဲ့ခါကျတော့အမှန်တရားဆိုတာမဖောက်နဲ့ပြန်အမြဲတမ်းပြန်ရဲ့တရားပါဒီလိုရဲ့သတ်မှတ်ချက်ကိုပြီးပြီးတော့ဖြစ်ပေါ်လာတဲ့အမှန်တရားကိုပြောနေတာမဟုတ်ဘူးဒီကိုယ်တိုင်ပြမတ်ဆိုင်အောင်သိတဲ့အချိန်မှာအမှန်ဆိုတာဘာလဲဆိုတာကိုဒီကိုယ်တိုင်သိလာမှာဖြစ်တယ်အဲ့ဒီပြမတ်ဟာသတ်မှတ်ထားတဲ့တရားမဟုတ်ဘူးလောကမှာအမှန်ဖြစ်တဲ့ဘယ်တော့မှမပြောင်းမလဲသိရှိတဲ့တရားဖြစ်တဲ့အတွက်သင်သိလာတဲ့အချိန်မှာအမှန်လို့သင်လက်ခံနိုင်မှာဖြစ်တယ်ဘယ်တော့ဒီလိုပြောလိုက်တော့ဒီဘာမှစက်မပြောဘူးဟုတ်ပြီနောက်တစ်ခုဥစ္စေလို့အခုလို့တိုးတက်လာတဲ့ဖြစ်ဒီလိုဖြစ်ရောက်တဲ့အခါမှာသာသနာပြုပြီးဆိုရင်တော့မြတ်စွာဘုရားရှင်သာသနာပြုတယ်ဆိုတာကအလုံးစုံပြည့်တော်မူတဲ့အတွက်ညသာမဖြစ်ရောက်ပါရင်ညညွတ်ပါရင်ဘယ်လိုပုဂ္ဂိုလ်ဟာဘလို့အစ္ဆာဘုရားတက်ခံရှိရယ်ဘလို့တည်တဲ့အတွက်ဘလို့စိတ်ဆုံးပါရမီထောက်ပံ့ပြီးရှိတယ်ဆိုတာလည်းပဲပြည့်နိုင်ဉာဏ်နိုင်တဲ့အတွက်ထို့ပုဂ္ဂိုလ်ကိုတည့်လျော်တဲ့တရားဟောပြီးနေတာရှိတယ်။ဒါပေမဲ့ဥစ္စေလို့ဒီစရာကခမန်းပြီးတော့ပြုသတ်ပြီးတော့သာသနာပြုရတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ငယ်ငယ်သားသူငယ်ငယ်သားတွေနဲ့အဓိကသာသနာပြုရမယ်ဆိုရင်တော့ဒီနေ့တော့ဘယ်လိုစိတ်ဓာတ်ကလေးတွေရှိဖို့လိုလဲဆိုရင်တော့တခုတော့လိုအပ်နေတယ်ဘုဒ္ဓတာတခုရှာပြီးဖို့လိုပါတယ်ဒေသန္တရဘုဒ္ဓတာတခုပါဒီထဲမှာသာမီးကြီးဖြစ်တဲ့ပုဂ္ဂိုလ်တွေလည်းပါခြင်းပါမယ်မပါခြင်းလည်းမပါဘူးပေါ့အထူးသဖြင့်တော့တိုးတက်ပြီးဖြစ်တဲ့အတိုင်းကြီးတွေမှာနေထိုင်ကြတဲ့ပုဂ္ဂိုလ်တွေရဲ့သူတို့ရဲ့တိုင်းပြည်ကိုတိုးတက်အောင်လှုပ်ဆောင်တဲ့ဤစနစ်ဟာပုဂ္ဂိုလ်သာသနာပြုတဲ့အခါမှာနားလည်ဖို့လိုအပ်နေတဲ့အတိတ်တရားတစ်ခုဖြစ်နေတယ်ခါတယ်မှာဦးဇင်းတို့တိုင်းသားတွေငဏသားတွေငဏသားတွေကိုနားမလည်နိုင်တဲ့အဖြစ်ဒီအများကြီးရှိတယ်သင်္ခါနိုင်တဲ့အချက်ကြီးအများကြီးရှိတယ်။သူတို့ရဲ့အကြောင်းနားမလည်ဘူးဆိုရင်ပေါ့။သူတို့တိုင်းပြည်မှာဘယ်လိုမျိုးသူတို့တိုင်းပြည်ကိုတိုးတက်အောင်လုပ်လဲဆိုရင်ငင်းခုန်ပြီးတော့တိုင်းပြည်ကိုတိုးတက်အောင်လုပ်တယ်။အကြောင်းအရာတစ်ခုခေါင်းစဉ်တစ်ခုရလာပြီ။ဒီအကြောင်းအရာကိုသိပါတယ်ဆိုတဲ့ပုဂ္ဂိုလ်ကိုအမျိုးမျိုးငင်းခုန်နေနေပြီးတော့မခံမရနိုင်အောင်ငင်းခုန်ပြီးတော့ကိုပြောဆိုတယ်။တစ်ခါကနေပြီးတော့လည်းဘုရားကိုမိမိကသိပါတယ်လို့သူတို့တိုင်းပြည်မှာဘုရင်တို့တိုင်းပြည်မှာလိုမျိုးချိုးနေပြီးတော့နေခြင်းဟာဘဝရက်ကြီးလေးများတဲ့နေခြင်းတစ်မျိုးပါပုံမှန်ကတော့ဒီကောက်ပြီးတော့ငါဘယ်လိုပုံပုံပါလို့မန်းထောင်ပြပြီးတော့နေကြတယ်ငါသိတယ်ငါသက်တယ်လို့ပြောရင်လည်းပဲစူးစမ်းတဲ့ပုံပုံတွေအများကြီးပေါ်လာတယ်အဲဒီခါမှာမိငုံတွေကိုမေးပြီးတော့ခုနကငယ်ငယ်သားသားနေတာအဲ့အသက်ပြညာပဲအဲ့လိုပုံစံနဲ့ဟုတ်ကဲ့ကနေဒီဘက်ကနေပြီးဖြစ်တယ်မှာမခံရနိုင်အောင်ဖြစ်လာအောင်နေပြီးတော့အဲ့အနည်းအတွက်အခြေကိုပြင်းပြင်းနဲ့ဆိတ်ချအောင်လေသူတို့လုပ်ကြတယ်ပြီးတယ်လို့ပြောပြီးတော့မဖြေနိုင်ရကောင်းလားလို့ပြောကမခံနိုင်တော့အဲ့လိုပုံစံနဲ့သူတို့ဘဝကိုကြီးပြင်းလာကြတယ်နည်းနည်းချင်းဆိုင်ကိုဆိုင်ပြီးတော့တွေ့နေတယ်ဒီလိုပြောဆိုကြတယ်ဒါကြောင့်အန္နာရဲ့ဘဝသူတို့မှစိတ်မတွေ့ရဘူးမေဇနာရီမေးတယ်ရန်နဘာကိုမေးရမယ်မမေးရဘူးဒါတွေသူတို့ခေါင်းထဲသိမဖြစ်ဘူးသူတို့ပြည်ကျင်လာမေးတယ်တစ်ခါမှသိကြိုက်နာကျင်သွားမယ်ဒါတွေရှိတယ်မရှိဘူးဒါတွေခေါင်းထဲသိမဖြစ်ဘူးဖြစ်လို့လေသူတို့ဟောင်းဝန်းကျင်ကဘယ်လိုပုံစံနဲ့ကြီးပြင်းလာလဲ complain လုပ်တယ် argue လုပ်တယ် confrontation လုပ်တယ်စသည်အဖြစ် complain ဆိုတာကတမျိုးမျိုးဒီနေ့ချက်တွေကိုပြောနေတယ်အပြစ်တွေကိုရှာပြီးပြောနေတယ်ငင်းခုန်ပြီးတော့ပြောဆိုနေတဲ့လက်လက်ချင်းဆိုင်ပြီးတော့ပြောဆိုတယ်ဒီလိုမျိုးတွေသူတို့စိတ်ကိုနှစ်သက်သဘောကျတယ်အလေးအကျင့်တည်များတယ်ကောင်းတယ်လို့ထင်ခဲ့ကြတယ်ဒီလိုကြီးနဲ့တရားသမားကသဘောပေါက်လာရင်တော့နည်းနည်းလေးရှုံးနေလာကြပါမယ်ဒါကြောင့်မို့ဒီလိုပုံပုံနည်းနည်းသိရတဲ့အခါကျရင်လည်းဘုရားလူသက်ကနေဩသူတို့ရဲ့ပြီးပြင်းလာတဲ့ဆောင်းဝန်းကျင်ကအေးအဆေးတယ်အလေးအကျင့်တွေလို့သဘောပေါက်ပြီးတော့ဒီလိုပဲကမြတ်စွာဘုရားရှင်ရဲ့ကုန်ဖြစ်တဲ့အားလုံးကိုသိရင်အားလုံးကိုခွင့်လွှတ်နိုင်တယ်ဆိုတဲ့သဘောတိုင်းလေမိမိတို့အနေနဲ့ဒီလေအငြင်းငြင်းသိရင်တော့အငြင်းငြင်းခွင့်လွှတ်နိုင်ကြခွင့်လွှတ်နိုင်တယ်ဒီလိုများများသိလာရင်တော့များများခ ခွင့်တော်နိုင်ငံကြမှာဖြစ်တယ်။ဒါတွေကကုလသဆံတွေရတဲ့သာသနာ့ပြုပုဂ္ဂိုလ်များအနေနဲ့မဖြစ်မနေနားလည်သိနေအရာတွေလည်းဖြစ်ပါလေ။ဟုတ်ပြီ။နောက်ဒကာဒကာမအပိုင်းကိုတော့နည်းနည်းလေးဦးစဉ်ဖြစ်ပြီးပြောပါမယ်။ဒကာဒကာမအပိုင်းကတော့ဦးစဉ်တို့ခံကြီးနေမှာရှိတဲ့ခံကြီးကလာကြတဲ့တန်လေးကလာကြတဲ့ပုဂ္ဂိုလ်များအနေနဲ့လည်းပဲပုဂ္ဂိုလ်တွေလည်းမထားသေးနဲ့ဓမ္မကိုပဲအဓိကဥတည်ချက်ထားပြီးတော့ဒီနေ့တို့သိဆုံးရတဲ့ပုဂ္ဂိုလ်တွေထဲမှာဒီနေ့တို့အနေနဲ့တိုင်းနိုင်တဲ့စေတံတွေရှိဖို့တော့လိုတယ်။ဒီနေ့နဲ့အညီနေထိုင်တဲ့ပုဂ္ဂိုလ်တွေဟုတ်မှဟုတ်ရဲ့လား။လက်ဆောင်ပြအလိုတော်နဲ့ညီညွတ်နေတဲ့တရားစကားတွေကိုဟောကြားပြတာသိနေတဲ့ပုဂ္ဂိုလ်တွေဟုတ်မှဟုတ်ရဲ့လား။ဒီလိုမျိုးဒီနေ့တို့သူတန်းပြီးတော့ဒီနေ့တို့ရဲ့သံဃာရှိအတွက်ခေခါကောင်းတွေကိုသူဆောင်နေတဲ့အချိန်မှာဓမ္မကအပြည့်အဝပြုပြီးတော့ဓမ္မနဲ့မြောင်ကြီးနေတဲ့သုံးမရှိတဲ့ပုဂ္ဂိုလ်တွေကိုမြည်တဲ့ပြုပြီးတော့ပုဂ္ဂလဒိဋ္ဌံမဟုတ်တဲ့ဓမ္မဒိဋ္ဌံကြတယ်ရှိကဟူမျိုးတွေချင်းကဟူမျိုးတွေဒီလိုမျိုးတွေရှိဖို့လည်းလိုအပ်ပါရဲ့ဒီလိုလို့ပုဂ္ဂိုလ်တွေဆိုတာကအတ္တသဘောတရားဆံပါတယ်ဒီလိုသဘောတရားတွေနဲ့မိမိတို့နေထိုင်ကြမယ်ဆိုရင်တော့မိမိတို့ရဲ့ဉာဏ်ဉာဏ်မှုတွေလည်းရရှိကြမှာမဟုတ်ပါဘူးဒါကြောင့်မို့မိမိနဲ့အရင်ကနေထိုင်တဲ့ရဟနာကောင်းတဲ့မိမိတို့မိခိုးပင်ရဖို့ဘယ်လိုလဲ။ရန်တို့ရဲ့ဝိနည်းဆိုတာဘယ်လိုလဲလို့ရန်တွေကိုဆောက်ရှောက်ကြမယ်။ထောက်ပံ့ကြမယ်ပုဂ္ဂိုလ်များမှလည်းပဲမှန်ကန်တဲ့ထောက်ပံ့နေမယ်ထောက်ပံ့နိုင်ဖို့ရန်အတွက်မိမိတို့သိတဲ့အသိထိုက်တဲ့ဝိနည်းတော်တွေကိုလည်းမိမိတို့ကျန်းကျင်အောင်လေ့လာပြီးတော့ဓမ္မနာတော်ကြီးကိုမိမိတို့လည်းမိမိတို့ရဲ့ဘုဝတောင်းအမိထားကနေခံရကြကနေပြုတင့်ကြတာဖြစ်ပါလေ။ဒီတို့သခိုင်းကြီးနဲ့ပါလေပဲတမေပြီးတော့သာသနာပြန်လေထုံးကားလာဖို့ရန်အတွက်ဒီနည်းနဲ့အညီနေထိုင်တဲ့အချိန်ကောင်းရှင်တဲ့တွင်လိုအပ်တယ်ဆိုတာမှတ်နေဒီလိုပဲပုဂ္ဂိုလ်စေမထားသေးတဲ့ဓမ္မဒိဋ္ဌံကြရဲခုကေသိက္ခာမှုမျိုးရှိတယ်ဒါကဓမ္မတွေဒီနည်းနဲ့အညီနေထိုင်ပြီးသိက္ခာတဲ့ပုဂ္ဂိုလ်တွေလည်းညာစွာလိုအပ်ပါလေအကြောင်းမမီးလို့အနေနဲ့အခန်းကြီးသားမှာသာသနာတော်ကိုစစ်စစ်မှန်မှန်နဲ့ပြည့်စုံပြည့်ထောင်ပြီးတော့နေထိုင်ကြတဲ့သရောကောင်းတွေကိုဒေသင်လူတွေသန္တတ္တရှိတဲ့ပုဂ္ဂိုလ်တွေဟာပုဂ္ဂလဒေသကိုအကြောင်းပြုပြီးတော့ပုဂ္ဂိုလ်ခင်လို့တရားမြင်နေဆိုတာလောကမှာဖြစ်နေတယ်မလားဖြစ်တော်သေးတယ်။ဓမ္မကိုထိုးထင်းကြည့်ပြီးတဲ့နောက်မှာဒီဓမ္မကိုပြန်တာပြီးနေတဲ့ပုဂ္ဂိုလ်တွေဟာဘာလို့သိက္ခာသင်သိက္ခာထက်တဲ့ပုဂ္ဂိုလ်တွေလဲဖြစ်တယ်ဆိုတာကိုကိုယ်တိုင်ဓမ္မနဲ့ရှင်းပြီးတော့ဓမ္မကိုမြင်တဲ့အဲ့ပုဂ္ဂိုလ်ကိုလည်းမြင်သွားတဲ့ပုဂ္ဂိုလ်ဓမ္မဒေသကိုအကြောင်းပြုပြီးတော့သာသနာတော်ကိုသိကဒီခိုးတဲ့ပုဂ္ဂိုလ်ကြီးဖြစ်နေဆိုရင်တော့သိကောင်းသွားပါလေ။အကြောင်းမိမိတို့ခိုင်တေသမှာသာသနာပြုလုပ်ငန်းကိုမိမိတို့လွှဲဆောင်ကျင်ကြတဲ့ပုဂ္ဂိုလ်များဟာမိမိတို့ကိုယ်တိုင်ကိုယ်ကဒီတရားဓမ္မနဲ့ပတ်သက်ပြီးတော့ထိုးထိုးထင်းထင်းနဲ့သိနေကြတဲ့ပုဂ္ဂိုလ်ကြီးဖြစ်ပေါ်လာဖို့ရန်အတွက်လည်းပဲချိုးစားခြင်းဟာသစ္စာပြန်ရှင်ရဲ့ရှင်းမှန်တဲ့တတိယနဲ့ဆင်နေတဲ့ပฏิပတ်သာသနာတော်ကြီးကိုထောက်ပံ့တဲ့နေရာမှာမိမိတို့ကိုယ်တိုင်ကသုတင်တိသိထားတဲ့အတွက်ကြောင့်ခိုင်ခန့်တဲ့အသိဉာဏ်တွေနဲ့သာသနာတော်ကြီးကိုသိကြဒီကိုနည်းလျောင်းထောက်ပံ့ပြီးတော့ဆရာနဲ့တကသာသနာပြုလုပ်ငန်းတွေကိုမှန်ကန်တဲ့သာသနာပြုသိတဲ့ဇေနဲ့မိမိတို့လုပ်ဆောင်သွားနိုင်ကြမှာဖြစ်တယ်။ဘုရားရှင်ရဲ့အကျိုးမှကိုသာသနာလို့ခေါ်တယ်လို့ဘုရားရှင်ရဲ့အဆုံးအမဒီနဲ့ညီညွတ်နေတဲ့ဘုရားရှင်ရဲ့အလိုတော်နဲ့ညီညွတ်နေတဲ့သာသနာပြုလုပ်ငန်းကိုလုပ်ဆောင်နေတဲ့ပုဂ္ဂိုလ်တွေကိုသာသနာပြုလုပ်ငန်းကိုလုပ်ဆောင်နေတဲ့ပုဂ္ဂိုလ်တွေလို့ခေါ်ရပြီးတော့ဒီလိုသာသနာပြုလုပ်ငန်းကိုလုပ်ဆောင်နေတဲ့ပုဂ္ဂိုလ်တွေဟာသာသနာပြုစိတ်ဓာတ်လို့ခေါ်တဲ့စွတ်လွတ်ခြင်းဆိုတဲ့စိတ်ဓာတ်လွတ်မြောက်ခြင်းဆိုတဲ့ဥတည်ချက်ကိုချပြီးတော့မိမိတို့ရဲ့လွတ်မြောက်ခြင်းပန်းတိုင်းအတွက်မပြတ်သောတတိမပြတ်သောအတိအမြဲရှင်ပြီးတော့သာသနာ့ပြုလုပ်ငန်းကိုလုပ်ဆောင်ခြင်းဆိုတဲ့စိတ်ဓာတ်တွေအမြဲနဲ့အတားပုံမှာသရဏဥစွာယက်တည်ပြီးတော့ဆုံးဖြတ်တတ်ကြတဲ့လောကလူသားတွေနဲ့ဆက်ဆံလူပြီးတော့သာသနာ့ပြုနေရတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ဒီခံခြင်းတရားလက်ခံထားပြီးတော့မိမိစံစားနဲ့မိမိတို့အမြဲတစေဖြစ်မြင်နေကြကူးပေါင်းပြီးတော့သာသနာပြုလုပ်ဆောင်ကြရမယ် အချင်းချင်းလေးပဲလေးလေးစားစားနဲ့သူ့ကိုသူဆက်ဆံတော်ဆိုရင်းနဲ့ပေါ့ဒီခံတဲ့နေရာမှာဒီခံခွင့်လွှတ်တဲ့နေရာမှာခွင့်လွှတ်ပြီးတော့ဒါသာသက်သာရဒီလောကလို့ခေါ်တဲ့လုံမြောက်ချင်းလမ်းကြောင်းကဆန့်ကျင်တဲ့ဖြစ်နေတဲ့သာသနာ့မြို့လုပ်ငန်းတွေလည်းပဲဥတည်ချက်မှားပြီးတော့လိုက်မိနေကြတဲ့ဒါသာသက်သာရဒီလောကလမ်းကြောင်းကိုဥတည်နေတဲ့လမ်းကြောင်းကိုရှောင်လွှဲပြီးတော့သာသနာ့သက်သာရဒီလောကရဲ့ဆန့်ကျင်တဲ့အောင်မြင်ခြင်းဆိုတဲ့တရားရဲ့ဆန့်ကျင်ဘက်ကိုအလိုရှိလို့သာသနာ့ဘောင်တွေဝင်ရောက်လာကြတဲ့သာသနာ့ပြုပုဂ္ဂိုလ်တွေဟာလွတ်မြောက်ခြင်းလမ်းကြောင်းကိုမင်္ဂလာသောစိတ်ဓာတ်တွေကိုအမြဲတမ်းဖြစ်တည်နေစေအတွက်မိမိတို့ရဲ့စိတ်ဖြစ်ပုံ၌ကျန်းကျင်အောင်ကြိုးစားကြပြီးတော့စိတ်ရဲ့အလိုအတိုင်းမိမိမဖြစ်စေဘဲစိတ်ကိုမိမိအလိုအတိုင်းဖြစ်အောင်လေ့ကျင့်ပြီးတော့သာသနာပြုတဲ့လုပ်ငန်းကိုသာသနာကိုလဲလျောင်းမိကိုစီးကပ်ထောက်ပံ့နေကြတဲ့လောကလူသားအပေါင်းတို့ရဲ့အကျိုးစီးပွားကိုရှေ့ရှုပြီးတော့ရှင်းမှန်သောစိတ်ဓာတ်ဝင်နဲ့သာသနာပြုနိုင်ကြပါစေလို့ဆုတောင်းရင်းနဲ့သန္တာပြုရင်းဒီနေ့တရားကိုဒီမှာပဲဒီကုန်းချုပ်ကြစို့ဣတောကာမိသဗ္ဗိသိသုသံတောကံမိသာစိန်တကာဒေတုမိတာလူသိခာဝောသဗ္ဗိသိသာသုပေတလာသံတော်ဖျားလျာပစ္စည်းကားနှင့်ဒီယာနယ်လောဟုတ္တရှိကသူတော်ကောင်းတို့သည်ဓမ္မီရာစိန်တကာနည်းနည်းလေသတ္တဘောဤကိုယ်နည်းစွာချက်စင်းသံကောင်းဝိတော်မူကြကုန်ဖြစ်၍ဂါမီရှိကားပြုကံကုတ္တုကံတို့စီလံထောက်မှလျောက်ရာသာညာလာတိပေတိကြီးကဲ့နှင့်ဤနယ်ရောယူသူတော်တို့ခိုင်သာတိကာမဝတ္ထုစုစုတို့ကိုဟိတဝါငါတို့ဖိုင်ကြဤကာမတရားတို့သည်အညာဤသက်သာလေးဤကဝန်ချံရန်ဤကမြောက်များတကယ်ကိုတောင်းတဲ့ွယ်ဤပါရကောင်သောဝါတော်ဉာဏ်ကျေနှလုံးကြည့်ဆုံးပေတော်မူကြသူသည်ဖြစ်၏သဗ္ဗေသိတုသရဘာသသမာရဟုကိစ္စများများမျိုးဘာဝနာကိုလောက်အောင်ကျုံးလျက်ယုံခံထွက်၍ဖြစ်တဲ့ရှင်လန်းဆရာကျူ၏သောသတ်တော်မူကြ၏ကုန်သည်သူမေတီမြတ်ေခမ္မာတအာတရားဟုသနာကိယောသင်္တူတော်ကောင်းတို့သည်လည်းပဲသတိပိသာဝတ္တုကာမဟုသမ္မာမရာယာကျုံလျေယုံခံတထကုန်သည်ဖြစ်၏သူပေသနာသာမိသာမိယာကုန်ဖြင့်ပုံတွင်တို့သခင်လေးညာနိတ္တအသောသီလာကုန်သည်ခုနာရှိကြသောသည်ဖြစ်၏ဒီသူပြားလျာပစ္စည်းကားနှင့်ဤယာမေလာဟုတုရှိကသရောကောင်းတို့ကိုလူသိခါဝတ္တုလိုက်ကာရင်ထရာကိုရှင်းနာမသွေအားထုတ်နိုင်ကြပါစေကုန်တည်းဒီနေ့နေ့တို့ပြုအပ်တဲ့ဒီတော်ကောင်းပေါင်းတို့ပြုအပ်တဲ့ဒါနာကုတော်ပေါင်းများအပ်တဲ့ဘာဝနာကုတော်ဒီကုသူကောင်းမှုတို့ရဲ့အဖို့ပါကားကိုသုံးသက်ကြုံကျင်းလေကြခုသောသတ္တဝါနန္ဒတို့နေနကောမြောင်ပါဟောင်းဆရာဟောင်းမြောင်ဆရာဟောင်းသမားဟောင်းနှင့်တတဝါနန္ဒတို့ကိုအမြအတန်းဒီဘီကိုရင်အတွက်ဦးစေးနောက်ကနေလိုက်ပြီးဆွေးကြသည်နေတိတော်ဤဤဓာန်ပုံညာဤနေ့ဤယနေ့ပြုလုံရာသောသောမူကုသိုလ်သည်အာသဝေခရာဝံအာသဝေတရားတို့၏ကုံညာနိဗ္ဗန်တို့သောတိဖြစ်ပါစေသည်နေ့ဤတော်ဤဤဓာန်ပုံညာဤနေ့ယနေ့ပြုလုံရာသောသောမူကုသိုလ်သည်နိဗ္ဗာန်သာ 黑马路要注意，其实哟，想偷饭的，我就去把这个的，慢慢的地容易，姑娘八个，比你也难，就留下个，高木不注意。不把家务，咱把咱家呢，最好就好，家好什么好，你好啥好，帮助俺那个，种子的工，心里加工多，他就把那家就俺那个。娘咪咪呀那个，妈咪咪呀那个，他是你，娘是未来，谁的谁，都在他妈肚皮，你的多呢，他妈在肚腔里，姑娘八个。高木古都一，不怕高古，那难度，亚细亚巴西贡的地。